Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2020 April 18ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျမခင်ဗျာသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့မှာဒီရောဂါကြောင့်သေဆုံးရသူဦးရေဟာငိုထုတ်ပြန်ထားတဲ့ဆင်းထက်90ရာခိုင်နှုန်းကျော်တိုးလာတာမို့အခုဆိုသေဆုံးသူအရေအတွက်စုစုပေါင်း 4,000 နီးပါးဖြစ်သွားပါပြီ။တောက်ကြနေမှာလဲဝူဟန်မှာနောက်ထပ် 5 ဦးသေဆုံးခဲ့ရတာပါ။ရောဂါကူးစက်ခံရသူကလည်း 5,000 ကျော်ဖြစ်သွားတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုအရေအတွက်မှန်ကန်မှုမရှိတာဟာဒီယောဂါနဲ့နေအိမ်တွေမှာတည်ဆုံတာတွေဆေးရုံတွေမှာမနိုင်မနှင်းဖြစ်တာတွေကြောင့်စိတ်ရင်းတဲ့ပါမသွားတာမျိုးဖြစ်ကြောင်းလည်းပြောပါတယ်။တေဥဆုရရဲ့ဒီယောဂါကြောင့်တည်ဆုံရသူစိတ်ရင်းကနဦးထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးသတင်းဖုံးကွယ်ဖို့ကြိုးစားတာဖြစ်ကြောင်းဝေဖန်မှုတွေရှိနေပေမဲ့တေဥနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့မဟုတ်ကြောင်းညှင်းဆိုပါတယ်။ကမ္ဘာတစ်လောဒီယောဂါကြောင့်အဆိုးအဆုံးခံရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့စပိန်မှာလည်းလူပေါင်း38,800 ကျော်ယောဂအကူးဆက်ခံနေရတာဖြစ်ပြီးတည်ဆုံးသူက2000နီးပါးရှိပြီလို့ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။တောက်ကြန်နေမှာကမ္ဘာတစ်လွှာဒီယောဂအကူးဆက်ခံရသူက 1.2 သန်းနီးပါးရှိပြီးတည်ဆုံးသူက 34,800 လောက်ရှိနေပြီလို့လည်းစစ်တမ်းမှာပြောပါတယ်။အမေရိကန်မှာတော့ဒီယောဂအကူးဆက်ခံရသူက 68,200 ကျော်ရှိတာကြောင့်ကမ္ဘာတစ်လွှာယောဂဖြစ်ပွားသူစုစုပေါင်းရဲ့3/1လောက်ဖြစ်နေတာဖြစ်ပြီးသေဆုံးရသူက 33,800 ကျော်ရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက်အမေရိကန်ကပေးနေတဲ့ထောက်ပံ့တွေရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာဥရောပနဲ့တခြားနိုင်ငံတွေကအခုညီတွေအများကြီးရခဲ့တယ်လို့ WHO ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလုစ်ကကျော်တပြည်နေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တချို့အလှရှင်တွေကဂရုပေးထားတဲ့ရန်ပုံငွေအလှငွေကိုလာရောက်ထည့်ဝင်တာရှိနေပြီးလက်ရှိမှာ WHO ဖွဲ့ငွေကြေးအခြေအနေကိုပြန်လည်တုံ့တက်နေတာဖြစ်ပေမဲ့ဒီယောဂါဆက်လက်ဖြစ်ပွားနေခြင်းမို့လူသားတွေရဲ့အသက်တွေကိုကယ်တင်နိုင်မှုဦးစားပေးလှုပ်ဆောင်နေတယ်လို့လည်းဒေါက်တာဟန်စ်ကလုစ်ကပြောပါတယ်။ဒီယောဂါတန်းအဆိုးအဝါဆုံးခံရတဲ့ Spain, Italy, Germany, ပြင်သစ်နဲ့ Switzerland နိုင်ငံတွေမှာကူးစက်သူဦးရေကျဆင်းလာနေတဲ့လက္ခဏာတွေတွေ့နေရပေမဲ့ဒေတာနဲ့ယောဂါဖြစ်ပွားသူဦးရေတိုးလာနိုင်သေးကြောင်းနဲ့လွန်ခဲ့တဲ့10ရက်အတွင်းဥရောပမှာဒီယောဂအကူးဆက်ခံရသူတသန်းလောက်အထိဖြစ်လာခဲ့တယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကယောဂအတွက်ဗြိတိသျှအစိုးရရဲ့တုံ့ပြန်ဆောင်ရွက်ချက်ဟာတိတ်ကိုနှေးကွင်းလွန်နေကြောင်းနဲ့ဒီကယောဂကိုမကျော်လွှားနိုင်ခင်မှာပဲလူပေါင်း4,000လောက်အထိတည်ဆုံးနိုင်ခြင်းရှိနေတယ်လို့လန်ဒန်တက္ကသိုလ်ပြည်သူ့ကျန်းမာရေးဆိုင်ရာပတ်မုခကပြောကြားလိုက်ပါတယ်။ဗြိတိန်အစိုးရအနေနဲ့အခုလိုတုံ့ပြန်ဆောင်ရွက်မှုတွေနှေးကွေးစေတဲ့စနစ်ကြီးရဲ့အမှားတွေကိုရှာဖွေဖော်ထုတ်ဖို့လိုအပ်နေတယ်လို့ပတ်မုခအန်တိုနီကော့စတယ်လိုကလွှတ်တော်ကော်မတီကိုတောက်ကြနေမှာပြောကြလိုက်တာပါ။ဥရောပနိုင်ငံတွေကအသွာလာပိတ်ပင်ကန့်သတ်မှုတွေလှုပ်ဆောင်ခဲ့ကြပြီးနောက်သတင်းတစ်ပတ်လောက်ကြာမှမတ်လ23ရက်နေ့မှာဗြိတိန်ကလော့ကဒေါင်းလုပ်မယ်လို့ကြေညာခဲ့တာပါ။ဒါပြင်ချက်သတင်းတွေကတော့နောက်ထပ်သတင်းသုံးပတ်ထပ်ပြီးတိုးခဲ့တာဖြစ်ပါလေ။ဗြိတိန်မှာဒီယောဂါတကြော့ထပ်ပြီးဆိုးလာမယ်လို့သူခန့်မှန်းကြောင်းနဲ့အစိုးရအနေနဲ့လူလူတွင်ယောဂါဆန်းသတ်မှုတွေအမြန်လုပ်နိုင်အောင်ဆန်းသတ်မှုအဖြေတွေအမြန်ထုတ်ပေးနိုင်အောင်စနစ်တစ်ခုကိုချမှတ်ပေးဖို့အစိုးရကိုတိုက်တွန်းကြောင်းလဲအမောက်ခါကော့စတယ်လိုကလွှတ်တော်ကော်မတီကိုပြောပါတယ်။ဗြိတိန်မှာချက်သပရင်းနေ့ထိဒီယောဂါနဲ့တည်ဆုံရသူက14,000နီးပါးရှိသွားပါပြီ။တရုတ်ရှေ့ပိုင်းချန်းစုပြည်နယ်ထဲမှာကုန်တင်သင်းမောကြီးလောက်ချန်ဆန်း717ကိုမနစ်ကစက်တင်ဘာလဆန်းမှာတွေ့ခဲ့ရပြီးဒီသင်းမောဟာမြောက်ကိုရီးယားပိုင်းသင်းမော20နဲ့ကုန်ပစ္စည်းတွေလွှဲပြောင်းပေးဖို့လုပ်နေတာကိုကောင်းကင်ကျွတ်သူဓာတ်ပုံတွေမှာတွေ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပြန်ဒီသင်းမောကြီးဟာဘေကျင်းရှေ့ဘက်ကီလို200လောက်မှာရှိတယ်ဟီဝေးပင်နယ်တဲကစိတ်ကန်းတစ်ခုမှာကြုံမိဆွေးတွေချနေတာတွေ့ရတယ်လို့ကုလသမဂ္ဂရေယူတန်းခတ်မှုကိုမြောက်ကိုရီးယားဘက်ကလိုက်နာမှုရှိမရှိစောင့်ကြည့်စစ်ဆေးတဲ့ကျွမ်းကျင်သူများအဖွဲ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအခမ်းစာမှာဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂရဲ့တားမြစ်မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနဲ့တရားဝင်ကုန်ပစ္စည်းဖလှယ်နေတဲ့တင်မောအများပြားဟာတရုတ်ပိုင်ကုမ္ပဏီတွေရဲ့တင်မောတွေဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ 9.24 kHz 12133ည ိုင်းဒိုမီတာ40 kHz 9139အိုင်းဒိုမီတာ51 kHz 5805နဲ့အိုင်းဒိုမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထုံမှာတရေတွေကိုဆက်လက်ချိန်ညာသွားပါမယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့တို့အကြားစိမ့်မြစ်တလာနေတဲ့တိုက်ပွဲတွေကြောင့်အရသာ35ဦးသေဆုံးခဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမှအမင်းကြီးယုံအိုချာပြောခွင့်ရရူဘတ်ကိုဗီယိုကပြောပါရယ်မြမစစ်တပ်ကနေတိုင်းလူရှိရာနေရာတွေမှာလူကြောင်းကဘုံကျဲတိုက်ခိုက်နေလို့မလ23ရက်နေ့ကစပြီးအနည်းဆုံးလူ32ယောက်သေဆုံးပြီး82ယောက်ဒဏ်ရာရကြောင်းအများစုဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြောင်းမြမစစ်တပ်ဟာနေအိမ်တွေနဲ့ကျောင်းတွေကိုလည်းဖျက်ဆီးခဲ့ကြောင်းတောင်ကြီးကဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအိုချာပြောခွင့်ရရိုဘတ်ကိုဗီကပြောပါတယ်။သေဆုံးသူ32ဦးစလုံးအရသာတွေဖြစ်တယ်လို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်အတွင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတာကြောင့်ရခိုင်ပြည်နယ်ကနေတိကျတဲ့သတင်းတွေရဖို့ခက်ခဲကြောင်းဒါကြောင့်အခုထိခိုက်သေဆုံးမှုဟာပြစ်မှတ်ထားတိုက်ခိုက်ခံရလို့လားတိုက်ပွဲကြပြီးပြီလို့သိဆုံးတာလားဆိုတာတသက်ကွက်ကွက်မသိရကြောင်းလည်းသူကပြောပါရယ်မြမစစ်တပ်ကပြောခွင့်ရဘူဂျုထွန်းထွန်းကြီးကတော့အဲ့ဒီမှာဖြစ်ဖြစ်တာတွေနဲ့ပတ်သက်ပြီးတရိပ်တော့ပြန်ထားပြီးဖြစ်လို့ဖတ်ကြည့်နိုင်ကြောင်းလည်းနောက်ထပ်ပြောစရာမရှိကြောင်းရိုက်တာတရိပ်ဌာနကပြောပါရယ်အချက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဆိုတဲ့ဆက်ဆက်ချက်တွေကိုမြမစစ်တပ်ကညှဉ်းဆန်နေရှိပါရယ်တင်းလာနေကရခိုင်ပြည်နယ်အတွင်းကကြောက်စိတ်ရွာမှာလူကိုသိဆုံးတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့ဒေသခံတူကရိုက်တာကိုပြောပြတဲ့နောက်မှာအဲ့ဒီတရေဟာမမှန်တဲ့လို့မြန်မာစစ်တပ်ကညင်းဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေချိန်မှာတိုက်ပွဲတွေရပ်ဆိုင်းထားဖို့အမေရိကန်နဲ့ဗြိတိန်နိုင်ငံပါဝင်နိုင်ငံအများကတောင်းဆိုထားပေမဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေစေပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ85ဦးရှိပြီးအဲ့ဒီအထက်၄ဦးသေဆုံးခဲ့ပါတယ်ခင်ဗျအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲတရားမဝင်ဖျက်ကျော်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအနည်းဆုံး12ဦးကိုဖမ်းဆီးအရေးယူခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတစ်ယောက်ကပြောပါတယ်နိုင်ငံသားအယူတွေနဲ့အရေးယူထားတဲ့အဲ့ဒီလူတွေကို14ရက်ကြာကွာရန်တင်းလုပ်ထားပြီးမှမြန်မာနေဆက်အနာကချမ်ဖိုင်မြို့အချင်းတော်ကိုပို့လိုက်တယ်လို့လည်းအချင်းတော်ဆစ်ဆေးရုံကျုံမာရီယာဇူရလီကတောက်ကြလေးကပြောပါတယ်မီဇိုရမ်ပြည်နယ်မှာအသွားလာတစ်စိတ်တစ်ပိုင်းပိတ်ပင်တဲ့အမိတ်ကိုမလ24ရက်နေ့ကထုတ်ပြန်ပြီးမှကုန်တယ်အများစုဖြစ်တဲ့အဲ့ဒီနိုင်ငံသားတွေပြည်နယ်အတွင်းကိုတရားဝင်ဆောင်ရွက်စရန်တွေမရှိဘဲဝင်ရောက်လာတာလို့လည်းသူကပြောပါတယ်မစ္စရမ်ပြည်နယ်ရဲ့နိုင်ငံသား50ကျော်ထောင်ကျဒါမှမဟုတ်ထိမ့်သိမ့်ခံရတယ်လို့လည်းသူကပြောပါတယ်။လူကုန်ကူးခံရတယ်လို့တန်တရားရှိသူရိုဟင်ဂျာမျိုးသမီး30ကျော်ကိုလည်းထိမ့်သိမ့်ထားတယ်လို့ရခိုင်လက်နက်ကိုင်တပ် AA တပ်ဖွဲ့ဝင်6ဦးနဲ့တရုတ်မျိုးသားတဦးလည်းထောင်တွင်းအကျဉ်းချနေတယ်လို့ဆိုပါတယ်ခင်ဗျ။အင်ဒိုနီးရှားနိုင်ငံမှာတောက်ကြနေတဲ့အထက်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ်409ဦးရှိတဲ့အတွက်ယောဂကူးစက်ခံရသူပေါင်း9900ကျော်ထိရှိသွားခဲ့ပါပြီ။ဒါဟာရှိတော်ဆက်ဒေတာမှာယောဂကုသကံမှုအများဆုံးဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံထက်အရေးအတွက်ကျော်လွန်သွားခဲ့တာပါဇူလိုင်လအထိလူပေါင်း36,000လောက်ကိုကုသနိုင်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတယောက်ကသတိပေးကြေညာချက်ထုတ်ပြန်ပြီးနောက်တရက်မှာပဲယောဂကုသခံရသူအရေးအတွက်အခုလိုတိုးလာတာပါအခုလိုယောဂကုသပြန်နိုင်ရတာဟာယောဂပိုးရှိမရှိစစ်ဆေးနိုင်တဲ့အခြေအနေနဲ့ပတ်ရကြောင်းလို့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်ကျွန်မရဲ့ဝန်ကြီးဌာနတာဝန်ရှိသူအချစ်ယူရီယန်တိုကတော့ပိုးရှိမရှိစစ်ဆေးမှုတွေထပ်တိုးလုပ်ဆောင်သွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ပတ်အတွင်းလူ42,000ကိုစစ်ဆေးပေးခဲ့တယ်လို့တောက်ကြနေကြပြောပါရယ်နိုင်ငံတွင်းကူးစက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့သေဆုံးသူ920လောက်ရှိလာတဲ့အတွက်ဒါဟာအရှိအာရှမှာတရုတ်နိုင်ငံပြည်အများဆုံးဖြစ်နေတယ်လို့ Jurian Do ကပြောပါရယ်လာမယ့် Ramadan ဥပုသ်ကာလအတွင်းမိဘနေရပြန်အင်ဒိုနီးရှားပြည်သူတွေအသွားလာများလာမှာကြောင့်ကူးစက်ခံရသူတွေအတွက်များလာနိုင်တယ်လို့လည်းကျွမ်းမာရေးသုတေသီတွေကပြောပါရယ်American အကသစူးစမ်းလေ့လာရေးအေဂျင်စီ NASA ကအကသရင်မှု2ဦးနဲ့ရုရှားအကသစူးစမ်းလေ့လာရေးအေဂျင်စီ Roscosmos ကအကသရင်မှု2ဦးစုစုပေါင်း3ဦးတို့ဟာနိုင်ငံတကာအကသလေ့လာရေးစခန်းမှာလာပေါင်းများစွာနေခဲ့ပြီးတဲ့နောက်တောက်ချာနေကကဘာမြေပေါ်ပြန်လည်ရောက်ရှိလာကြပါတယ်။ American အကသရင်မှု Andrew Morgan, Jessica Meyer နဲ့ရုရှားအကသရင်မှု Oleg Skripalkaru 3ဦးတောက်ချာနေဘက်ပိုင်းကSoyuz MF-15 အကသရင်နဲ့ကမ္ဘာမြေကိုပြန်လည်ထွက်ခွာခဲ့တာပါ။၃နာရီလောက်ကြာမှာတော့သူတို့၃စလုံးကဇစ်စတန်နိုင်ငံစတက်မြခင်းလေမြစ်တခုထဲလေထီးနဲ့ခုန်ဆင်းခဲ့ကြပါဗျ။အကသရင်မှု Andrew Morgan ရဲ့192ရက်ကြာအကသစူးစမ်းလေ့လာရေးခီးစဉ်က2019ဇူလိုင်လ20ရက်နေ့ကစတင်ခဲ့တာဖြစ်ပြီးကျန်အကသရင်မှုနှစ်ယောက်ဖြစ်တဲ့မယားနဲ့ Script Poker တို့ကတော့2019စက်တင်ဘာလ25ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်ခင်ဗျ။ စနေနေ့မနေ့နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်
။မြန်မာနှစ်တက္ကူရဲ့မှာသမရရဲ့ပြည်တယ်လူငင်းချမ်းသာခွင့်နဲ့အကျဉ်းသားအချို့လွတ်မြောက်လာတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနှစ်တက္ကူအချိန်မှာလူမှုစိတ်နှလုံးအေးချမ်းဖို့နဲ့လူသားချင်းစာနာထောက်ထားမှုအရာဆိုပြီးအကျဉ်းသူအကျဉ်းသား2000ခွဲလောက်ကိုသမရကလူငင်းချမ်းသာခွင့်ပေးတာမှာအခုအချိန်လွတ်လာတဲ့အထက်နိုင်ငံရေးအကျဉ်းသား20လောက်ပဲပါတော့မှုဝေဖန်မှုတွေရှိနေခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ပုံမှန်ခွဲကအရမြန်မာနှစ်တက္ကူမြန်မာနှစ်စန်းတရက်နေ့မှာအကျဉ်းသားအကျဉ်းသူစုစုပေါင်း2000ခွဲကိုစီကံတက်မှတ်ချက်မထားဘဲပြစ်ဒဏ်လူငင်းခွင့်ပေးလိုက်တယ်လို့တမရယုံကဒီကနေ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုပေးတဲ့အထက်မှာနိုင်ငံခြားသားအကျဉ်းသားအကျဉ်းသူ89ဦးလည်းပါဝင်ပါတယ်။နောက်ပြီးတည်တံ့ကြခံနေရသူတွေကိုလူရဲမရှိထောင်တန်တသက်နှစ်အကန့်တတ်မရှိနေထောင်တသက်ကြခံရသူတွေကိုထောင်အနှစ်40ထောင်အနှစ်40အထက်ကြခံရသူတွေကိုနှစ်40ထောင်အနှစ်40နဲ့အောက်ကြခံရသူတွေကိုတော့သူတို့ကြတဲ့ထောင်တန်ရဲ့၄ပုံတစ်ပုံပဲကြခံဖို့လျှော့ပေးလိုက်တယ်လို့ဖော်ပြထားပါတယ်ဒီလိုလျှော့ပေးတာမှာသခိုင်းတိုင်းအချင်းတော်ကနေနာဂတိုင်းရင်သားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ NSCNK နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ထိပ်ပိုင်းခေါင်းဆောင်ဟောင်းတွေအိန္ဒိယနိုင်ငံသားတွေလည်းပါဝင်ခဲ့ပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီကထိပ်ပိုင်းခေါင်းဆောင်17ဦးကိုမတရားအသိပုံမှန်နဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖမ်းဆီးအရေးယူခဲ့တာပါ။ဒါအပြင်ကလေးအချင်းတော်ကနေအိန္ဒိယနိုင်ငံသားအမျိုးသား26ဦးအမျိုးသမီး4ဦးတရုတ်နိုင်ငံသားအမျိုးသား2ဦးတို့ကိုလည်းပြည်နှင်တန်တဲ့လူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိလွတ်ပေးတဲ့အထက်မှာနိုင်ငံရေးအချင်းသား20လောက်ပဲပါဝင်သေးတယ်လို့ AAPP နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်းအတွင်းရေးမှူးဦးတိန်နိုင်ကပြောပါတယ
်။နိုင်ငံရေးအချင်းသားရဲ့လို့သမထရာမရှိတဲ့အခါကျတော့နိုင်ငံရေးအခြေသာလွတ်တယ်လို့ပြောဖို့အတွက်အကျဉ်းဥပဒေနဲ့လည်းခက်ပါလိမ့်မယ်။နောက်ကထပ်ပြီးကြောများပြင်ညာပြီးလွတ်မလားဆိုတော့ကျွန်တော်တို့မသိပါဘူး။သူ့ပုံမှန်လည်းဒီပုံတိုင်းဆိုလို့ရှိရင်တော့မျောလေးလို့မရတဲ့ပုံစံမျိုးရှိပါတယ်။ဒီနိုင်ငံရေးအရာဆက်ဆက်ပြီးတော့လှုပ်ရှားမှုတွေနဲ့အကျဉ်းကြခဲ့သူမျိုးရှိတယ်။လူအခွင့်အရေးရကျင်းကြခဲ့လူတွေရှိတယ်ဒီကျွန်တော်တို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရာနောက်တခါမတရားအသိဆက်သွယ်မှုအရာဆိုတဲ့အမှုတွေအများကြီးရှိပါတယ်ဒါတွေကနိုင်ငံရေးနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အမှုတွေပါ
ညီမျှချင်းမြမအဖွဲ့ကဥအောင်မျိုးမင်းကတော့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုအမြန်ဆုံးလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်
ဒီမြန်မာနိုင်ငံမှာကိုယ့်ရဲ့ယုံကြည်ချက်ကြောင့်နောက်တစ်ခါမွေးရပါလူခွင့်ရေးကိုကျင့်သုံးမှုကြောင့်အကျဉ်းချတဲ့သူတွေရှိပါတယ်အမှန်တော့သူတို့တွေကအစိုးရကထောင်ထဲကိုမရောက်သင့်ပါဘူးခင်ဗျဘာကြောင့်လဲဆိုတော့ငြိမ်းချမ်းစွာနဲ့သူတို့ရဲ့ခွင့်ရေးကိုကျင့်သုံးမိမဲ့မြန်မာနိုင်ငံမှာရှိသောဖိနှိပ်သောဥပဒေကြောင့်ထောင်ထဲရောက်နေတယ်ပထမဆုံးမရောက်တဲ့လူရောက်တဲ့ဆိုတာကမှားယွင်းမှုပါနောက်တော့အခုတစ်ခါပြန်ပြီးလွှတ်တဲ့ချိန်မှာလဲနိုင်ငံရေးအကျဉ်းသားများဆိုပြီးတော့တတ်မှတ်ပြီးလွှတ်တာမရှိဘဲနဲ့တခြားအကျဉ်းသားတွေနဲ့ရောပြီးတော့ချုပ်ရဲ့လွတ်ရဲ့နီးကနီးသူတွေပဲပါလာတာဒါကပို့ပြီးတော့သူတို့အတွက်ထိခိုက်နစ်နာမှုဖြစ်စေပါတယ်အမှန်တော့ယုံကြည်ချက်ကြောင့်အကျဉ်းကျတဲ့သူတွေရှိလို့မရှိသင့်သလိုရှိနေလို့ရှိရင်လဲအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်လိုအပ်တယ
်လက်ရှိအကျဉ်းတော်တွေမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတစ်တန်ကြခံရသူ89ဦးအကျဉ်းတော်အတွင်းကနေအမှုရင်ဆိုင်နေရသူအယောက်200နေပါရှိကအကျဉ်းတော်ပြင်ပကနေအမှုရင်ဆိုင်ရသူအယောက်400လောက်ရှိတာကြောင့်စုစုပေါင်းအယောက်600နေပါရှိနေတယ်လို့ဦးတိတ်နိုင်ကပြောပါရယ်အခုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေဟာလည်းလူရဲ့ဤသူတွေဖြစ်တယ်လို့ဦးတိတ်နိုင်ကပြောပါရယ်ဒီနေ့လွတ်မြောက်တဲ့အကျဉ်းသားအကျဉ်းသူတွေကိုအစိုးရက15ပြည်အပါအဝင်အခြေခံစားတောက်ကုန်တွေပါပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်အခုလွတ်လာတဲ့အထက်မှာတက်မတော်အဥပဒေနဲ့ပြည်တံစီရင်ခံရသူတွေရဲစီကံဖောက်ဖျက်မှုနဲ့ပြည်တံကြခံရသူတွေလည်းပါဝင်ပါရယ်ပြီးခဲ့တဲ့နှစ်မြန်မာနှစ်တစ်ကူးလုံးကလည်းအကျဉ်းသား2000ကျော်ကိုတမရကပြည်တံကနေလူငင်းချမ်းသာခွင့်ပေးခဲ့မှုပါရယ်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါရယ်
ပြပကပြောင်းဝင်လာတဲ့မြန်မာရွှေပြောင်းသူသားတွေရဲ့လူမှုရေးစီးပွားရေးကျန်းမာရေးကိစ္စတွေကိုပြည်တွင်းကမိဖက်အဖွဲ့တွေအစိုးရဌာနတွေနဲ့ပူးပေါင်းကူညီသွားမယ်လို့ကုလသမဂ္ဂကဧပြီလ18ရက်မှာသတင်းထုတ်ပြန်လိုက်ပါတယ် အစိုးရစည်းရင်းတွေတိုင်းဆိုရင်ဧပြီလ16ရက်အထိပြောင်းဝင်လာတဲ့ရွှေပြောင်းလုပ်သားက46,000လောက်ရှိပြီးသူတို့ကို COVID-19 ကူးစက်မှုရှိမရှိစောင့်ကြည့်နေတဲ့ကာလလူမှုရေးစီးပွားရေးနဲ့စိတ်ပိုင်းဆိုင်ရာအကူအညီတွေလိုအပ်နေရလို့ကုလထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အများစုကထိုင်းကပြန်လာကြပြီးမြောက်ဝတီချစ်ကြည်ရေးသဒ္ဒါ1နှစ်နှစ်ခုပေါင်းစည်းရင်းအရဆိုရင်4,000ဝန်းကျင်လောက်ရှိပါတယ်။ပြင်ပြည်နယ်ဟာရွှေပြောင်းလုပ်သားတွေအများဆုံးပြောင်းဝင်လာတဲ့ပြည်နယ်တစ်ခုဖြစ်လို့ဒီအကူအညီကကျန်းမာရေးဌာနတွေအတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့ဆိုပါတယ်။အဓိကလိုအပ်ချက်ကတော့တစ်ခါသုံးနှကောင်းစည်းတွေဖြစ်တယ်လို့ကရင်ပြည်နယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်။အဲ
တော်တော်လေးတော်တော်ရှိနေရတော့မတ်ဆိုရဲဆိုရဲဖြစ်သွားတယ်။နှကောင်းစည်းလိုရပေါ့။ကျွန်တော်ဒီမှာတော့ positive တွေ့သေးဘူး။ဒီ positive ရှိပြီဆိုတော့အဲ့များ lockdown လုပ်တဲ့နေရာမျိုးတွေမှာကျွန်တော်က95 mask ကျန်ပါပဲ။ထိချာမှရှိနေလို့လက်ရှိကြည့်တော့ကျွန်တော်တစ်ခါတုံးကိုပဲကျွန်တော်တို့လောက်ခံလာတယ်တကယ်လို့နောင်ခက်လာရင်တော့ကျွန်တော်ကတစ်ခါတုံးလို့မဖြစ်နိုင်ဘူးကျွန်တော် release ပြန်လုပ်ဖို့လောက်အောင်သူမျိုးချော့အောင်ပေါ့
နှကောင်းစည်းတွေလက်တန့်စည်းရည်တွေပုံမှန်ထောက်ပံ့နေရသလိုပြည်ပကဝင်လာတဲ့သူတွေရဲ့ကျန်းမာရေးကိုလည်း27ရက်စောင့်ကြည့်နေရတာဖြစ်လို့ယောဂစောင့်ကြည့်စကန်သုံးပစ္စည်းတွေလည်းလိုအပ်နေကြောင်းမြောက်ဝတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစင်အောင်ကပြောပါတယ်
ကျွန်တော်တို့ကဒီနေ့တိုင်းပေါ့သူတို့တွေကိုဒီစားတော့ဈေးကြီးရှိတယ်ပေါ့ဒါကြောင့်တို့ဒီကနေ့ပတ်သက်ပြီး credit card နဲ့ပတ်သက်ပြီးတော့လည်းဒီဆက်သက်ပစ္စည်းတွေပေါ့လေကျွန်တော်တို့ကအသုံးစားရတယ်ရှိတယ်ပေါ့ဒါကြောင့်ဒီကနေ့ပြီးတော့အခုတော့ကျွန်တော် UNO ကိုကြည့်ရနေလို့လာပြီးတော့ပြည်ပြည်ထိုင်တဲ့ solution ကိုပို့ကောင်းတာပေါ့နော်
မြန်မာပြည်တွင် COVID-19 ရောဂါကာဝေးရာ၏အရှိန်မြင့်လုံဆောင်နိုင်အောင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့ UNOPS ကရောဂါစံတက္ကရိယာ2000ကျော်ပရမတ်အုပ်လှူဒါန်းထားပြီးနောက်ထပ်လည်း3000ကျော်လောက်ထပ်ပေးဖို့ရှိပါတယ်။တရုတ်ပြည်ရောက်မြန်မာလူသား2000နီးပါးကလည်းကချင်ပြည်နယ်လွယ်ကျယ်ကိကနေပြည်တွင်းကိုမနေ့ကဧပြီလ16ရက်ကစပြီးအတုလိုက်ဝင်လာနေပါတယ်။COVID-19 ရောဂါကာဝေးရေးအတွက်အာဆီယံခေါင်းဆောင်တွေဒီအပိုင်းလုပ်ခဲ့တဲ့ online စည်းဝေးမှာနေဆက်ဖြတ်ကျော်သွားလာနေတဲ့ရွှေပြောင်းလူသားတွေကိစ္စကိုအတူတူလက်တွဲဖြေရှင်းကြဖို့လဲဆွေးနွေးသွားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြည်ပို့ထားတာဖြစ်ပါတယ်
။ယာယီပိတ်မယ်လို့ကြေညာခဲ့တဲ့အခမဲ့ Fever Clinic ဆေးကန်းတွေလာမယ့်သတင်းဘက်ကနေစလို့ပုံမှန်ပြန်လဲဖွင့်လှစ်တော့မယ်ကြောင်းပြောပြပေးချင်ပါတယ်။ COVID-19 ကမ္ဘာကရောဂါကူးစက်ပြန့်နှံ့လာမှာကိုကာကွယ်တားဆီးနိုင်ရေးပြည်သူတွေနေအင်းထဲမှာပဲနေကြဖို့ညွှန်ကြားထားတဲ့အချိန်မှာနာဖျားပြီးတော့မကြမ်းမမာဖြစ်လာရင်စစ်တနဝင်တဲ့အထုကူဆရာဝန်ကြီးတွေဆရာဝန်သူနာပြုတွေဥဆောင်ပြီးတော့ဖွင့်ထားတဲ့အခမဲ့ Fever Clinic ဆေးကနေမှာသွားပြီးတော့ကုနိုင်တာပါရန်ကုန်မြို့တွင်းမှာတော့အင်းစိန်မင်္ဂလာတောင်ညွတ်တောင်မွေးသင်္ကန်းကျွန်းဘိုးတထောင်စတဲ့မြို့နယ်တချို့နဲ့လှိုင်းသာယာရွှေပြည်သာတကူမြို့တည်ရှိပိုင်းမြို့နယ်စတဲ့မြို့တည်တွေမှာပါတိုးချဲ့ဖွင့်နေထားတဲ့ဒီ Fever Clinic ဖျားနာလူနာဆေးကုသခန်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့ကူးစက်မှုကာကွယ်ရေးအစီအစဉ်တွေလုပ်မှာဖြစ်လို့ဧပြီလ18ရက်နေ့ကနေစပြီးတော့ယာယီပိတ်ထားမှာဖြစ်ကြောင်းနဲ့ဖျားနာလူနာတွေအနေနဲ့မိမိတို့နဲ့နီးစပ်တဲ့အစိုးရဆေးရုံဆေးခန်းတွေကိုပဲသွားပြကြဖို့ညင်ညာခဲ့ပါတယ်။ဧပြီလ18ရက်နေ့မှာတော့ဒီ Fever Clinic ဖျားနာလူနာဆေးကုသခန်းတွေမှာဆေးကုပေးနေတဲ့စေတနာဝင်တဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ကြီးဌာနရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိတဲ့သူတွေတွေ့ဆုံဆွေးနွေးပြီးကြတဲ့နောက်မှာတော့လာမယ့်ဧပြီလ20ရက်နေ့ကနေစပြီးအခမဲ့ Fever Clinic ဆေးကန်းတွေပုံမှန်ပြန်လည်ဖွင့်လှစ်တော့မှာဖြစ်တယ်လို့စေတနာဝင်တဲ့ဆေးကုသပေးနေတဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာကျော်စွာဦးက VOA မြန်မာပိုင်းကိုနောက်ဆုံးအချိန်ထိအခုလိုပြောပြပါဗျ
။အဓိကတော့ကျွန်တော်တို့ဆေးကန်းတွေကနေပြီးတော့ပေါ့နော်။ဒီနာချင်းချင်းဖြစ်တွေ့ဆက်ဆက်မှုကနေကူးစက်မှလည်းစိတ်ကူတာပေါ့နော်။ COVIDတန်တရားလူနာတွေအမကိုဗစ်ကူးစက်ခံတွေပါလာခဲ့တယ်ဆိုရင်လည်းဒီမှာလုပ်နေတဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေဗော်လန်တီယာတွေပေါ့နော်သူတို့ထိဆက်ပြီးတော့ကူးစက်ပါရည်ဖြစ်မှာဆိုလို့လိုအပ်တဲ့ရန်ညွှန်မှုတွေပေါ့နော် SOP ပေါ့နော် Standard Operation Procedure တွေနောက်ကျွန်တော် Guideline ပေါ့နော်တကယ်ဒီ Update ဖြစ်မဲ့ Guideline တွေနဲ့ကျွန်တော်ထပ်ပြီးတော့တကယ်ပို့ကောင်းအောင်ဟိုလိုအပ်တဲ့ Training ပေါ့တင်တဲ့နေရာလုံးလည်းပေးပြီးတော့တေချာဒီခြေခံရဲ့ဖွဲ့စည်းပုံကအစပေါ့နော်အားလုံးတေချာလေးကျွန်တော်တို့ဖြစ်အောင်ဆိုပြီးတော့ဟိုခဏကြာကြီးပိတ်ထားတာပေါ့
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်း COVID-19 အရေးလူလူနဲ့ဆက်သွယ်ပြောဆိုချိန်မှာ Fever Clinic တွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းပြီးတဲ့နောက်မှာအခုလိုအစစ်အစစ်ဆောင်ရွက်လာတာပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုမဖြစ်စေရေးအပါအဝင်တန်တရာလူနာတွေရှိလာရင်လည်းစစ်စစ်ပေးနိုင်မှုနဲ့ဆေးရုံတွေကိုအမြန်ဆုံးလူနာလွှတ်ပြောင်းမှုတွေကိုစနစ်တကျဆက်သွယ်နိုင်ရေးကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်နေပါတယ်လို့ဒေါက်တာကျော်စွာဦးကပြောပြပါတယ
် Fever Clinic ကိုလာတဲ့တကယ်လို့တန်တရာလူနာတွေပေါ့နော်ဒါမှမဟုတ်ရှင်လည်းဒီရောဂါပိုးဖြစ်တဲ့လူရှိတဲ့လူနဲ့ထိစပ်တဲ့လူတွေဆိုရင်ကျွန်တော်ချက်ချင်းကျွန်တော်ကဘာဖာညှို့ပို့နိုင်အောင်ကျွန်တော်ကဒီဆေးရုံတွေနဲ့ဒါချိတ်ဖြတ်ပြီးတော့ချိတ်ဆက်ပြီးတော့ပို့ကောင်းအောင်ပေါ့နော် ဟိုလူနာကိုတည်ဆောင်တဲ့စနစ်ကအဆပေါ့အားလုံး safety ဖြစ်အောင်ဒီတက်ပူကောင်းအောင်ကျွန်တော်တို့စီစဉ်ဖို့အတွက်ဖြစ်ပါတယ်ဆိုတော့အဓိကတော့ကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝင်ဌာနဝင်ကြီးကိုယ်တိုင်ရောဒီ Football League ဖွင့်တာကိုတို့အားပေးပါတယ်ကိုကြီးရဲ့လူတွေလည်းထိခိုက်မှုနည်းအောင်ဆိုတဲ့သဘောနဲ့ပေါ့နော်နောက်လူနာတွေလည်းအချင်းချင်းကူးစက်မှုတော့နည်းအောင်ဆိုပြီးတော့ဒီတော့လမ်းနေမှုကိုတော့ပေးခြင်းကိုခဏကြာကြီးလေးကျွန်တော်တို့နားခိုင်းတဲ့သဘောပါတနင်္ဂနွေနေ့မှာကျွန်တော်မြန်မာနိုင်ငံဆောင်များအသင်းမှာကျွန်တော်တို့ Perfect Server တော်မှကြီးရနေဦးဆောင်ပြီးတော့ပေါ့နော်အခြားသောဆောင်ဝင်ပေါင်းပြီးတော့ကျွန်တော်တို့အခုလက်ရှိ Server Clinic ဖွင့်ထားတဲ့ဆရာတွေကိုသင်ခန်းပေးမှာပေါ့နော်ဟုတ်ကဲ့
အခုဆိုရင်တော့ရန်ကုန်တိုင်းပါဝင်မန္တလေးတိုင်းပါလဲအခမဲ့ Fever Clinic ဆေးကနေဖွင့်လှစ်နေသလိုကြံတဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဖွင့်လှစ်ဖို့စူးစမ်းဆောင်ရွက်နေကြပါတယ်ကျမစုမောကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းဗန်ကောက်နဲ့သမုတ်စပုံးခေရန်အပါအဝင်အနီးအနားကမြို့နယ်တွေမှာအလုပ်ပြုတ်တဲ့မြန်မာလူသမား900ကနေ1000ကျားရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒီလိုအလုပ်တွေအထောက်ခံရတဲ့ကိစ္စမှာမြန်မာလူသမားတန်ရာကြီးတွေကိုလည်းပါဝင်ရှင်းရှင်းပြနေပါပြီ။ဒီနောက်ကြီးတွေရရှိဖို့တဲ့စောင့်နေကြတဲ့အလုပ်သမား900လောက်ရှိတဲ့အကြောင်းAC လို့ကနောက်ကူကြီးဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။အလုပ်သမားတန်ရာကြီးကိုလည်းသတင်းပို့ထားတဲ့ကလေးကြီးကြကြကတော့စေယုံလုံးကနေပြီးတော့အလုပ်ပြုတ်သွားတာကလုံသမားဆရာအဲ့ဒီအလုပ်ပြုတ်တဲ့ဆရာကလည်းစီရင်သားရလုပ်ငန်းတွေမှာကားပူတဲ့ပစ္စည်းဆရာစေယုံလုံးကိုလုပ်ငန်းချင်းကအချင်းကြတယ်ဆိုပြီးတော့စေယုံပြုံလုံးကိုရေးပြီးနေပြီးတော့ပြစ်ထားခဲ့တာဒါလုံသမားဆရာပေါ့ထိုင်းနေမှာပေါ့နော်အဲ့ဒီစေယုံလုံးကတော့လုံးဝကိုပိတ်သွားတာဟုတ်ကဲ့ထိုင်းရောမြန်မာတို့ကရောက်တယ်ဒါကအခုလက်ရှိဒီကပြဿနာမပြီးသေးဘူးတခုကကွန်မြူနီမှာပဲကျွန်တော်တို့အလုပ်သမားတွေကိုစိတ်ယုံ၃ယုံလောက်ကနေပြီးတော့အလုပ်သမားကပဲယုံကိုကျွန်တော်တို့ကိုယ်တိုင်တက်ကြည့်တော့အခုကြီးတောင်းထားတဲ့စိတ်ယုံက၄ယုံလောက်ရှိတယ်။အဲ့ဒီစိတ်ယုံကဘာလုပ်ငန်းတွေလဲတရုတ်နဲ့ပြုံးနိုင်ရတဲ့ပတ်သက်တဲ့လုပ်ငန်းတွေများတယ်။စီးပွားပိုင်းရဲ့လုပ်ငန်းတွေရှိတယ်။ဒါက100လောက်ရှိတယ်။အခုလက်ရှိကျွန်တော်တို့မှ200လောက်လုံးလက်နေတယ်။ဒီကချိုင်ခုနှစ်တည်းလောက်ပန်ပေါ်နေနေမှာကအလုပ်ယုံကလုံးဝကိုစီဝါရီကြလို့ဆိုပြီးအလုပ်သမား90ကျော်ကိုတည်ရနေငားထားလိုက်တာအဲ့ဒါအမှုလုံသားကြီးအတိအကျညမှာတနေထဲမှာပဲကလန်းဆန်ဗန်ကောက်နယ်မြေမှာအထက်ကျုပ်ဆက်ရုံအထက်ကျုပ်ဆက်ရုံကအလုပ်သမား350အလုပ်ချက်ငားလိုက်တာဒါအလုပ်သမားတန်ရာရှိကိုယ်တိုင်လည်းအခုနှစ်ခေါက်ပထုံနယ်မြေမှာက100လောက်ရှိတယ်ကျွန်တော်တို့နဲ့တိဆက်တဲ့အလုပ်သမား900နဲ့900ကျားမှာရှိနေတယ်အခုရပါတယ်နော်လုံးလက်မဲ့ကြီးဖြစ်တာ
ဟုတ်က
ဲ့တန်ရာရှိကိုတည်ရင်ရောက်တဲ့စီးနေကျွန်တော်တို့ကတည်းကပို့ရတဲ့စီးနေဟုတ
်အတိုင်တန်ရာသေးတဲ့အလုပ်သမားတွေလည်းရှိတာကြောင့်ဗန်ကောက်နဲ့အနီးတစ်ဝိုက်မြို့နယ်တွေမှာအလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတစ်ထောင်လောက်ရှိနေပြီလို့လည်းဥက္ကဋ္ဌကြီးကပြောပါတယ
်အဓိကကတော့အလုပ်သမားတစ်ချို့ကတော့ညက်ပြန်တယ်တချို့အလုပ်သမားကတော့လုပ်ပြန်လုပ်ဖို့ပေါ့အလို့အဖွဲ့တွေနှစ်ဖွဲ့တော့ကွဲနေတာပေါ့ညက်ပြန်ဖို့ကလည်းပြန်ရခွင့်မပြုရတော့ဘူးလို့မှပြန်လို့မရဘူးအဲ့တော့မြေပြောင်းတဲ့လူသမားလေဒီကသူတို့ရဲ့အလုံးသားဥပဒေကအလုံးလက်မဲ့ဖြစ်သွားရင်ခိုင်းဆွာကထောက်ပံ့ပေးတာလို့အပိုက်ကြီးကလည်းအလုပ်ကျင်းရဲ့ညနာသေးလို့လုပ်ငန်းတွေပြန်ပြန်ထွက်လာတဲ့ဥပဒေတိုင်းကလုတ်တက်လိုက်တက်တက်လိုက်တော့လုံးအလုံးသားကိုလည်းဥပဒေရပါတော့လူသမားဥပဒေရပါတော့ညနာကြီးပေးရမှာတနည်းကိုတလားရမယ်ဟာတွေစောင့်ပြီးတော့ယူကျင်တာပေါ့ယူပြီးပြန်မယ်ဆိုတဲ့အပိုင်းကလည်းအခုလည်းနည်းပြိပက္ခတွေဖြစ်နေတာပေါ့
ထိုင်းနိုင်ငံမှာမြန်မာလူသမား၃လက်ကျက်မနေရှိနေတယ်ဆိုပြီးခန့်မှန်းထားပြီးပြီးရတဲ့မလာကတော့နေရက်တည်းသူ၁၀၀၀လောက်ရှိပါတယ်။ဒီမှာနိုင်ငံရေးမှာထိုင်းမြန်မာနဲ့တက်တာနေသတင်းပို့ထားပါတယ်။
စစ်ပွဲတရင်ဖြေကြတဲ့ရခိုင်မတွေကိုရှင်းလျှောက်တယ်လို့လို့ရတဲ့ ANB ရခိုင်မျိုးသားပါတီကကန့်ကွက်တဲ့တရင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးပြောဆိုတဲ့ရခိုင်မျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တချို့ကိုမြောက်ပြည်ရောက်မြင်တန်ကြားကရှင်းလျှောက်တဲ့သဘောနဲ့ထုတ်လင်းခဲ့တာကို ANB ပါတီကကန့်ကွက်လိုက်ပါတယ်ရခိုင်နောက်ပိုင်းမှာတော့ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေပြီးကြောက်တော်မျိုးနေမှာအရသာ10ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကြောင့်အရသာတေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေနေရာဆုံးခါထွက်ပြေးနေရသူတွေရဲ့ရှင်နေတွေကိုရေးယူပေးဖို့ရခိုင်မျိုးသားပါတီ ANB ကလူခွင့်ရေးကော်မရှင်ထံကိုတိုင်ကြားထားတာပါဒါအပြင်ရခိုင်မျိုးသားပါတီတွင်ကလွတ်တော်ကိုယ်စားလှယ်တချို့ကိုအမည်နဲ့တကွချင်းချောက်တဲ့သဘောပါရှိတဲ့တဲ့င်းတစ်ခုကိုမြောက်ပြည်ရုံမြင့်တိုင်ကြားမှာထုတ်လွှင့်တော်တာနဲ့ပတ်သက်ပြီးပြင်းပြထန်ထန်ကန့်ကွက်တယ်လို့ ANB ပါတီပြောခွင့်ရဒေါ်အေနုစင်ကပြောပါတယ
်အဲ့မှာတော့အချက်က၄ချက်ပါတယ်နီအဲ့ဒီအချက်၄ချက်ချင်းမှာအဲ့မြောက်ပြည်ကတိုက်ရိုက်ချင်းချောက်တဲ့သဘောမျိုးနဲ့ပြောတော်တဲ့အနေထားပေါ်မှာဒါဟာတကယ်လက်တွေ့အချင်းဖြစ်ရမယ်လို့အပေါ်မှာအမှန်တိုင်းပြောထားတဲ့အချက်တွေပဲဖြစ်တယ်ဒါကိုပဲမဟုတ်မှန်လည်းလုံးချင်ပြီးတော့ပြောသလိုလိုအဲပြီးရင်ဒါတွေအတွက်ပဲ ဆက်လက်ပြီးတော့အေးအေးယူတော့မလို့လို့ပြောသွားတဲ့အနေအထားတွေပေါ်မှာကန့်ကွက်ရတာဖြစ်ပါတယ
်ပြည်ကြတဲ့ရပိုင်ကရခိုင်နောက်ပိုင်းကကြောက်တော်မျိုးနဲ့ညောင်ချောင်းချိပါကလူတွေကိုဖမ်းဆီးတော့တာနဲ့ပတ်သက်ပြီးလူမှုကွန်ရက်ပေါ်မှာမဟုတ်မမှန်ပြောဆိုတာတဲ့ကြောက်တော်မျိုးနဲ့တိမ်မကြီးပါကိုလူရှင်ရဲ့တပ်ဖွဲ့ဝင်တွေကမီးရှို့ခဲ့တယ်လို့ရခိုင်ပြည်နယ်ကြောက်တော်မေးဆိုင်တဲ့နေကပြည်သူ့လွှတ်တော်မှဦးထွန်းထွန်းဝင်းက ARD တရင်ဌာနကိုဖြစ်ဆိုခဲ့တာနဲ့တခြားဖြစ်စဉ်တွေမှာလည်းမီဒီယာတွေကိုမဟုတ်မမှန်ပြောဆိုတာကိုတွေ့ရတယ်လို့မြောက်ပြည်ရုံမြင့်တိုင်ကြားကကြေညာတော့တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့မနေ့ကညနေပိုင်းလောက်မှလည်းကြောက်တော်မျိုးနဲ့တွင်းမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရသာဦးသေးဆုံးပြီးစေဦးထက်မနေ့တိုင်ရန်ရရှိခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
မနေ့ကတော့ဟိုပေါ့၄နိုင်ဝန်းကျင်ဖြစ်မှာပေါ့၄နိုင်ဝန်းကျင်လောက်မှာကျွန်တော်တို့ပက်ကက်တဲ့တချို့ကြားတယ်ပေါ့ဒီမျိုးအစားဖက်ကနေဖြစ်တယ်လို့ကြားတယ်ဟို၄နိုင်ခွဲ၅နိုင်ပင်ဝန်းကျင်လောက်မှာကျွန်တော်တို့ဒီကိငင်းသွားတဲ့အချိန်မှာကျွန်တော်တို့ချိခိုက်တင်ရရတဲ့လူတွေရှိတာဆိုပြီးကျွန်တော်တို့စုံစမ်းကြည့်တဲ့အခါမှာစိုက်ပေရက်ွက်ပေါ့အဲ့ဒီမှာတုံချောင်းစုဆိုတဲ့ဟိုအစုရက်တစ်ခုရှိတယ်ဆိုတော့အဲ့ဒီကမိန်းသားစုတစ်စုသူတို့အိမ်မှာလက်နဲ့ချိချတယ်လို့ပြောတယ်ဆိုတော့အဲ့ဒီမိန်းသားစု၄ယောက်ပေါ့၄ယောက်အကုန်လုံးပြန်ရရကြတာပေါ့အဲ့ဒီအချိန်မှာတယောက်ကတော့လူငယ်လေးတယောက်အသက်၁၄နှစ်ရှိတဲ့လူငယ်လေးတယောက်ကတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်တယ်ဆိုတော့ဒီနေ့မနေ့တောင်မှဆုံးသွားတယ်လို့ကျွန်တော်တို့သတင်းရတယ်အကုန်လုံးတင်ရရတာကတော့6ယောက်ရှိတယ်ကျွန်တော်တို့ဒီဟိုဖက်ကဆိုတော့တစ်ဖက်ကကျွန်တော်တို့ပိုက်တွေဒါမွတ်စလင်ဂျွာဖက်ကလည်းပဲအတင်းရတချို့ရကြတယ်လို့ကြားတယ်ကျွန်တော်တိတိလောက်တော့ဒါ6ယောက်ဝန်းကျင်ပေါ့ချို့ရတယ်တယောက်7ယောက်လို့ပြောတာပေါ့ဟိုဖက်သတင်းကတော့တိတ်ကျွန်တော်တို့စီတော့ပြည်ပြည်စုဆိုတော့မရောက်ဘူးဆိုတော့အဲ့ဒီအနေထားတော့ရှိတယ
်မနေ့ကကြောက်တော်ပြစ်ခတ်မှုဟာရခိုင်လက်နက်ကန်အဖွဲ့ဘက်ကမိုင်းဆွေးတိုက်ခိုက်ခဲ့တယ်လို့လက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ်
အော်ကျွန်တော်သတင်းထုတ်ပေးပါမယ်ဗျသတင်းထုတ်ပေးမယ်အေးအေးအဲ့ဒီနားနာလေးမှာဟွာသူတို့မိုင်းခွဲတာပါမိုင်းခွဲပြီးတော့အေးရဲ့လက်နက်ငယ်နဲ့ဖြစ်တယ်လို့ပြောတယ်ကျွန်တော်တို့သတင်းထုတ်ပေးဖို့ရှိ
ရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့မနေ့ကကြောက်တော်မျိုးထေမှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်မနေ့ညနေကကြောက်တော်ဖက်မှာဟိုပြစ်ခတ်တာကဒါမြန်မာစစ်တပ်ကတဖက်သားပြစ်ခတ်တာဗျနော်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာဘာမှမရှိဘူး
ကြောက်တော်မျိုးနဲ့တွင်မှာပြစ်ခတ်မှုတွေမကြာခဏဆိုလိုဖြစ်ပေါ်နေတာကြောင့်ဒေသခံမျိုးသူမျိုးသားတွေအနေနဲ့ကြောက်လိုက်နေကြတယ်လို့ကြောက်တော်ဒေသခံတွေကပြောဆိုကြပါတယ်ကဘာမှာကိုဘဲကရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းထားသလိုမြန်မာအရဖက်လူမှုအဖွဲ့အစည်းတွေကလည်းရခိုင်စစ်ပွဲတွေရဆေးဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအဲကိုအကြံဖက်အဖွဲ့အစည်းဖြစ်အစိုးရကတတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်ပလောက်ဝက်မြို့နယ်တွေမှာပြန်လည်တိုက်ပွဲတွေပြင်းထန်လာပါတယ်အရသာထိခိုက်သေးဆုံးမှုတွေလည်းများလာသလိုနေရာစွန့်ခါထွက်ပြေးလာတဲ့စစ်ဘေးဒုက္ခတွေလည်းတိုးလာနေပါတယ
်ပြည်ပြည်နဲ့မြောက်ပိုင်းမြို့နယ်အတွင်းမှာအွန်လိုင်းကောင်းကစားလုပ်နေကြတဲ့တရုတ်နိုင်ငံသား30ဦးကိုအီတီလာစစ်တပ်ရဲ့ညမှာဖမ်းဆီးလိုက်တဲ့တရင်ကိုရှင်းပြပေးလိုပါတယ်။မြောက်ပြည်ခိုင်ရဲတပ်ဖွဲ့လို့ဥဆောင်တဲ့ဌာနဆိုင်ရာပူးပေါင်းအဖွဲ့တွေဟာကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးတွေဆောင်ရွက်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးကိုလုံဆောင်ရမှာတရင်ရအွန်လိုင်းကောင်းကစားသမားတရုတ်နိုင်ငံသားလီရှောင်းချန်ပါဝင်တဲ့တရုတ်နိုင်ငံသား30ဦးကိုအီတီလာ16ရဲ့ညကဖမ်းဆီးအရေးယူလိုက်တယ်လို့မြောက်ပြည်ခိုင်အုပ်ချုပ်ရေးမှူးဦးတည်တော်ကပြောပါတယ်
30ပဲနော်30
မြန်မာပြည်ဒေသမှာတရုတ်နိုင်ငံသားတွေအများပြားဝင်ရောက်လာတာတွေဈေးဆိုင်တွေဖွင့်လာကြတော့နေမြေကန်တွေကဆန္ဒပုတ်ဖော်မှုတွေလည်းလုပ်ခဲ့တာတွေရှိပါတယ်အခုကမှတော့လက်မကားလုံမှုကြောင့်တရုတ်နိုင်ငံသား30ဦးကိုဖမ်းဆီးရတာဖြစ်တယ်လို့လည်းဒေသအနာဂတ်ကြီးကပြောပါတယ်စစ်မမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေရဲ့နေ့တတူဝစားဝတ်နေရေးလူမှုရေးနဲ့စီးပွားရေးရာကိစ္စတွေမှာချက်တဲမှုတွေပိုပြီးကြုံတွေ့လာကြရတယ်လို့အိမ်တွင်ကြံဖတ်မှုတွေလည်းတိတိသားသားတိုးလာပါတယ်ယောဂကူးစက်ခံရမှာကိုစိုးရင်ရတဲ့အချိန်ထဲမှာပဲမိသားစုစားဝတ်နေရေးအတွက်ရုန်းကန်ကြရတယ်လို့ဒီလိုအချိန်မျိုးမှာမှအိမ်တွင်ကြံဖတ်မှုခြံကိုလည်းအမျိုးသမီးတွေအများစုခံစားလာကြရတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်တွေကတစ်ဖက်မှာတော့အမျိုးသမီးတွေအတွက်အိမ်တွင်းအကျဉ်းဖတ်မှုတွေပိုးပြီးကြုံရအောင်ကြောင်းပိတ်မိတဲ့အခြေအနေမျိုးဖြစ်လာတာပါလားသူတို့အတွက်ဘယ်လိုအကူအညီတွေလိုအပ်နေပါလဲဘယ်လိုထိရောက်တဲ့အကူအညီတွေပေးနိုင်မလဲဆိုတာဒီသတင်းသတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ကပ်ပီအန်ရဲ့ကြောက်ရောက်လာတဲ့ကစားလို့အမေရိကန်ပြည်ထောင်စုမှာအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဒီလိုအကျဉ်းဖတ်မှုတွေကြောင့်အခုကြီးတောင်းခံလာတဲ့သူတွေတိုးလာတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အိန္ဒိယနိုင်ငံမှာအသွာအလာကန့်သတ်ချက်ထုတ်ပြန်လိုက်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်းအကျဉ်းဖတ်မှုနှစ်ဆတိုးလာပြီးအလားတူကြောင့်အာဖရိကနိုင်ငံမှာလည်းအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်းအကျဉ်းဖတ်မှုတိုင်ကြားချက်9000နီးပါးရှိလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့အိမ်တွင်းအကျဉ်းဖတ်ခံရမှုတွေကြောင့်ဖုန်းနဲ့အင်တာနက်အွန်လိုင်းတွေကနေအကူအညီတောင်းခံလာကြတာတွေ85ရာခိုင်နှုန်းတိုးလာတယ်လို့အစိုးရကပြောပါတယ်။ပြင်သစ်နိုင်ငံမှာလည်းပါရီမြို့မှာတပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှု36ရာခိုင်နှုန်းတိုးလာခဲ့ပြီးတော့နိုင်ငံတော်အနေနဲ့ကတော့32ရာခိုင်နှုန်းတိုးလာတယ်လို့ပြင်သစ်ဝန်ကြီးတစ်ယောက်ကပြောဆိုထားပါတယ်။တူရကီနိုင်ငံမှာလည်းအစိုးရကပြည်သူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့မတ်လ17ရက်နေ့ကစလို့အသက်ခံရတဲ့အမျိုးသမီးအရေအတွက်တိုးလာတယ်ဆိုရဲအစင်ကစားတွေထွက်ပေါ်လာတယ်လို့ဘရာဇီး၊ချီလီ၊မက္ကဆီကိုစတဲ့လက်တင်အမေရိကနိုင်ငံတွေမှာလည်းအိမ်တွင်းအကျဉ်းဖတ်မှုတွေတိတိတသာတိုးလာတာကိုလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကသတိပေးလာကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အာဂျင်တီးနားနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာရီယလာဘယ်စကီကအခုလိုပြောပါတယ်။
Argentina မှာကြားမှာခွဲခြားမှုပုံမှန်ခြေကနေအကျဉ်းဖတ်မှုတွေနဲ့ပတ်သက်လို့တိုင်ကြားနိုင်တဲ့ဖုန်းလိုင်း144လိုင်းထားရှိရမှာအခုကာလာတွေမှာဆက်သွယ်တိုင်ကြားလာတာတွေကတာမန်အချိန်ထက်60ရာခိုင်နှုန်းပိုပြီးများလာပါတယ
်အလားတူချီလီနိုင်ငံမှာလည်းနေအိမ်တွေမှာနေကြဖို့ညကြချက်ချက်ပြန်ပြီးတော့ပထမသတင်းပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဆက်ဆက်တဲ့ဖုန်းဆက်အကူအညီတောင်းခံမှုပါ90ရာခိုင်နှုန်းကျိုးလာတယ်လို့ချီလီအစိုးရကပြောပါတယ
်။ El coronavirus nos está presentando múltiples desafíos.
Coronavirus ကြောင့်ခက်ခဲစိန်ခေါ်မှုတွေတော်များများကိုကျွန်မတို့ကြုံကြရပါတယ်။ဒီထက်မှမိသားစုအတွင်းအကျန်းဖက်မှုတွေတိုးလာတာကိုတွေ့ရတာပါပဲ
။ဒါကတော့ချီလီနိုင်ငံရဲ့ကြားမှကျန်းသူရေးနဲ့အမျိုးသမီးရေးရာဝန်ကြီးကာရိုလီနာကွေဗက်စ်ပြောသွားတာပါ။ပလာချူအမေရိကန်ပြည်ထောင်စုမှာ COVID-19 အခြေတဲ့ကာလအတွင်းအိမ်တွင်းအကျဉ်းဖတ်မှုတွေနဲ့ဆက်ဆက်ပြီးတော့အကူအညီတောင်းခံမှုတွေများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြပါဗျ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဧပြီလပထမအပတ်အတွင်းအိမ်တွင်းအကျဉ်းဖတ်မှုတိုင်ကြားချက်ပေါင်း60ရာခိုင်နှုန်းကျိုးလာတဲ့အကြောင်းဆန်ဖရန်စစ္စကိုခရိုင်ရှိနေုံကထုတ်ပြန်ထားပါဗျ။အခုလိုအခြေမျိုးမှာအကူအညီဆောင်ရှောက်ရေးကိရာတွေမှာလူတွေပြည်လာတာကိုကြည့်ရင်လည်းအိမ်တွင်းအကျဉ်းဖတ်မှုတွေကျိုးလာနေတယ်ဆိုတာကိုသိနိုင်တာပါ။ဒီလိုအခြေအနေမျိုးမှာအကူအညီတွေကိုထိရောက်ရောက်မပေးနိုင်ဘူးဆိုရင်အခြေအနေကနောက်ပိုင်းမှာအများကြီးပိုဆိုးသွားနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်လူမှုကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Community Health for Asian American အဖွဲ့ကလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့မတ်နွေဦးကပြောပါတယ
်။အမျိုးသမီးတွေကကိုယ့်ကိုယ်သက်သေတာဆိုမှသေရေရခင်လို့ကပါပေါ့မှာအများကြီးများတယ်ဟိုအသက်ခံရတဲ့မျိုးသမီးတွေပေါ့နော်။တကဘာလို့လဲဆို38ရခင်လို့မျိုးသမီးတွေကဒီလိုမျိုးအသက်ခံရတာရှိပါတယ်ဆိုတော့ဒီ suicide ဖြစ်ရတာခင်ဗျအများများလာမယ်လို့ကျွန်မအနေနဲ့ထင်တယ်ဒီပြဿနာတွေကိုကြိုးတင်ကာကွယ်မှုတွေကကျွန်တော်မပေးနိုင်ဘူး ဖွေးစစ်တဲ့အနေနဲ့ရောအစိုးရအနေနဲ့ရောအဆိုင်ဝိုင်းအနေနဲ့ဆိုရင်တော့ကြိုတင်ကာကွယ်မှုကစစ်စင်မှုတွေကမရှိကြဘူးဆိုရင်တော့ဒီနောက်ထပ်ပတ်ထိမှာဆိုရင်ဒီ domestic violence rate လေးများလာမယ်ပေါ်ပြီးဒီထက်suicide ကိုကိုသက်သေတဲ့ရာခိုင်နှုန်းလေးပိုပြီးများလာမယ်ဒီကလေးတွေမှာလည်း anxiety or depression symptom တွေကပိုပြီးများလာမယ်ဆိုတာကိုကျွန်တော်တို့အနေနဲ့တွေ့ထားတယ်အဲ့ဒါကြောင့်ပဲကြိုတင်ကာကွယ်တဲ့အနေနဲ့ကတော့ဘာလုပ်စင်လဲဆိုတာကိုကျွန်တော်အဖွဲ့အစည်းအနေနဲ့လေးအစိုးရနဲ့တိုင်ပင်ပြီးပြင်ဆင်နေပါရဲ့ရှင
်အဲ့ဒီတော့အခုလိုအချိန်မျိုးမှာမန်ွေဦးတို့လိုအဖွဲ့အစည်းတွေကဘယ်လိုကူညီတွေကိုပေးနေပါလဲရှင
်အခုလောလောဆယ်ကတော့ဒီအမျိုးသမီးတချို့တွေပေါ့နော်သူတို့အကူအညီတောင်းလာတယ်ရှိရယ်သူတို့ကဟိုမိခင်တွေဖြစ်တယ်ခလေးမယ်တွေဖြစ်တယ်ပေါ့သူတို့အခက်ကြီးတွေကပါလေလဲဆိုတော့အဲ့ဒီဝင်ဝင်မရှိဘူးပတ်စံမရှိဘူးအင်္ဂလိပ်စာပြေဖို့မရှိဘူးစာဖို့မရှိဘူးနော်အဲ့ဒီအချိန်မှာလည်းသူတို့အကျန်းဆက်မှုတွေကိုတွဲကြုံနေရတယ်ဆိုတော့အဲ့ဒီမျိုးတွဲကြုံနေရတဲ့အချိန်မှာအစိုးရစီမှာကျွန်တော်တို့ဒီ shelter တွေကိုဖုံးဆက်တယ်အကြောင်းကြားရယ် shelter တွေကလည်းအញ្ញံပြင်းနေပြီသူတို့လောလောဆယ်ကဒီအချင်းနေမျိုးမှာလက်ခံလို့မရဘူးလက်မခံနိုင်ဘူးဆိုတာအကြောင်းကြားလာတယ်။ပလိတ်တွေဖုံးဆဲတော့လေပလိတ်ကသူတို့ကဖုံးချစ်ချစ် respond မလုပ်ဘူးဆိုတော့အဲ့ဒီခဲခဲကတော့အရင်ထက်ဆိုင်သာဆောင်းဆောက်လောက်ပိုများပါတယ
်။ဆိုတော့ကိုဘက်ကအကူအညီပေးဖို့ကြိုးစားတဲ့အခါမှာလေအခက်ခဲတွေကဒီအရင်ထက်ပိုပြီးတော့များလာနေရဆိုတဲ့သဘောပါလားရှင
်။ဟုတ်ဆိုတော့အဲ့ဒီတချို့အဖွဲ့အစည်းတွေကိုကျွန်တော်တို့ဒီမျိုးသမီးတွေကိုသူတို့လိုအပ်ချက်တွေ resources တွေကိုပေးဖို့အတွက်ဒါဥမာချင်းတွေယုံတွေကိုဆက်သွေးလုံးလုံးလဲသူတို့ကဖုံးမကန်ကြဘူး။ဘယ်ယုံတော်တော်များများယုံတွေကကြတော့အကောင်လုံးကတရားမှဖုံးမကန်နိုင်ကြတဲ့အတွက်ကဒီမျိုးသမီးတွေမှာကြတော့ဘာသာစကားအခက်အခဲရှိတယ်။အခက်အခဲတွေကပုံပြီးသူတို့ရဲ့စိတ်ပုံပြီးဆိုရင်ပုံပြမှုတွေအများကြီးပုံပြီးများလာတယ်ကိုယ်ကိုတည်းနေရှင်နဲ့စိတ်တဲ့တော်မှာရှိလာရင်ဆိုတာကိုပြောကြပါတယ်ဆိုတော့ကျမအရင်ကစိတ်ဆိုးနေနေပါတယ်ဆိုတော့ကျွန်တော်တို့အခွင့်အရေးနေလဲကြတော့ဒီအခက်ခဲတွေကိုတန်းတင်တလောက်ငွေသို့မဟုတ်အလုပ်ရှောက်ရင်ရှောက် EDD ရှောက်ပေးတာမျိုးရှိတယ်စိတ်ချမ်းမရေးအတွက်က self care or meditation group လို့ရှိတယ် ဒီတခြားအခက်ခဲတွေကိုကျွန်တော်တို့ကအစိုးရစီကိုလုံဆောင်မှုတွေလုပ်နေကြတယ်သူတို့အခက်ခဲတွေကိုဖြေဖြေရှင်းဖို့အတွက်
လက်ရှိအခြေအနေမှာအစိုးရရဲ့ပံ့ပိုးကူညီမှုကတိတ်ကိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။ကိုနာကပ်ပေးကာလချုပ်နေရချိန်မှာအကြံဖက်ခံရတဲ့အမျိုးသမီးတွေအချို့အကူအညီရဖို့ကတာမန်ချိန်မှာချက်ပိုးပြီးတော့ခက်ခဲနေတယ်ဆိုတော့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမကြခင်ရက်ပိုင်းတုန်းကပဲထောက်ပြပြောဆိုထားပါတယ်
။ In some countries, the number of women calling support services has doubled.Meanwhile, healthcare providers
ငွေချို့မှာအကူအညီပေးရတဲ့ဆက်သွယ်လာတဲ့အမျိုးသမီးဦးရေကနှစ်ဆတက်သွားပါတယ်။ဘလို့ချင်းမျိုးမှာကျမရဲ့ဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေဖြစ်တဲ့ဝန်ထမ်းအင်အားမလုံလောက်တာနဲ့အလုပ်တွေမနိုင်မနှင်းဖြစ်ရပါတယ်။ဒေသဆိုင်ရာအကူအညီပေးရေးဖွဲ့တွေလည်းအခုချိန်မှာငွေချေးပြတ်လက်တာနဲ့လုပ်ငန်းမလဲပတ်နိုင်တာပဲရှိနေတာပါ။အိမ်တွင်းအကျဉ်းဖက်ခံရသူတွေကိုအကူအညီဆောင်ရှောက်ပေးတဲ့ဂီယာတွေမှာလူတွေပြည်လာတယ်လို့တချို့လည်းပိတ်ထားရတဲ့အခြေအနေရှိနေပါတယ်။
ဒီလိုခက်ခဲတဲ့အခြေအနေမျိုးမှာကိုရိုနာဗိုင်းရပ်စ်ပိုးကြီးကိုတညီတညွတ်တည်းပူးပေါင်းတိုက်ဖျက်ဖို့အရေးကြီးတယ်လို့မိသားစုတွေအေးအေးချမ်းချမ်းနေထိုင်ကြဖို့ကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်ကူတာရက်စ်ကဒီလ5ရက်နေ့တုန်းကကမ္ဘာလူလူကိုပန်ကြားခဲ့ပါတယ်
။ And so I make a new appeal today for peace at home and in homes around the world.
We know that the one in the mind ညင်ချမ်းချမ်းနေထိုင်ကြပါလို့ကျွန်တော်မိတ္တရဲ့ခံကြပါတယ်။ကိုဗစ် -19 ရောဂါကိုတပ်ဖြတ်နိုင်ဖို့အတွက်အိမ်ထဲမှာပဲနေကြဖို့တီးခြားခွဲနေထိုင်တာလို့ပြောပါအဖြစ်မနေအရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြပါတယ်။ဒါနဲ့လေဒီလိုနေရတဲ့အချိန်မှာအမျိုးသမီးတွေအိမ်တွင်းနှိမ်ပန်းနှိမ့်ဆက်မှုတွေနဲ့ပိတ်မိသွားတာမျိုးဖြစ်နိုင်ပါတယ်။ပြီးကြတဲ့သတင်းပတ်တွေအတွင်းစီးပွားရေးနဲ့လူမှုရေးကြက်တဲမှုတွေစိုးရိမ်ထိတ်လန့်မှုတွေတိုးလာနေတာနဲ့အမျှကမ္ဘာတဝန်းမှာအိမ်တွင်းအကြမ်းဖက်မှုတွေလည်းကြောက်ခမန်းနီးလီတိုးလာတာကိုကျွန်တော်တို့တွေ့ကြရပါတယ်။
အခုလိုအချိန်မျိုးမှာနိုင်ငံအစိုးရတွေအနေနဲ့ COVID-19 ကျုပ်ပြန်ဆောင်ရွက်မှုတွေမှာအမျိုးသမီးတွေအကျန်းဖက်ခံရတာကိုကာကွယ်တားဆီးနိုင်ရေးကိုလည်းအထူးခအစိတ်ပိုင်းတစ်ခုဖြစ်တဲ့ချက်သွင်းကင်တွေလှုပ်ဆောင်မှု Mr. Guterres ကတိုက်တွန်းထားပါတယ်။အကျန်းဖက်ခံရသူတွေကိုကူညီပေးနေတဲ့လူမှုဖွဲ့စည်းတွေကိုအခုချိန်မှာပိုးပြီးတော့ကူညီပံ့ပိုးပေးတာဖုန်းနဲ့အွန်လိုင်းပေါ်ကနေအကူအညီချောင်းခံနိုင်တဲ့ဝန်ဆောင်မှုတွေတိုးချဲ့ပေးတာလို့ဆောင်ရွက်ချက်တွေကိုအစိုးရတွေကအခုချိန်မှာအလေးနက်ထားလှုပ်ဆောင်ဖို့လည်းMr. Guterres ကတိုက်တွန်းပါတယ်။ကမ္ဘာ့ကျန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားကြရမှာလူစုလူတွေလောက်တာတွေကိုရှောင်ပြီးတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ဖြစ်နိုင်ရင်နေအိမ်တွေထဲကနေအပြင်မထွက်ကြဖို့ဆိုတဲ့ညွှန်ကြားချက်တွေကိုအ
နာမယ်တွေကချုပ်ပြန်လာကြရသလိုပဲဒီလိုအနေချအောင်မှာစီးပွားရေးလုပ်ငန်းတွေပိတ်ပစ်လိုက်ရပြီးလူတွေတန်းနေချီအလုပ်လက်မဲ့ဖြစ်လာရတဲ့တစ်ချိန်ထဲမှာအိမ်တွင်းပြဿနာတွေကလည်းတပူပေါ်တပူဆင့်ကြုံလာကြရတာပါဒီလိုအခြေအနေမျိုးမှာထိခိုက်လွယ်ဆုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေပဲဖြစ်ကြမှုသူတို့အတွက်ထိရောက်တဲ့အခါခွဲပေးမှုတွေကိုစနစ်တကျချမှတ်လုပ်ဆောင်ဖို့လိုအပ်နေတဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုကြီးမားပေးရနာခွင့်ပြုပါရှင်ကျမခင်ပြူချွေပါရှင
COVID-19 ကဘာတလာကူးစက်ပြန့်ပွားနေတာမှာဒီတန်ကိုပြင်းထန်ခံရတဲ့နိုင်ငံတွေရဲ့ American ပြည်အောင်စီလည်းထိတ်ဆုံးကနေပါဝင်ပါတယ်။ COVID-19 ရောဂါကူးစက်မှုကိုတားဆီးဖို့လုပ်ငန်းခွင်တွေရန်နာလိုက်ရတာကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းမှာဆိုရင်အလုပ်လက်မဲ့9သန်းနီးပါးရှိခဲ့တာပါ။ဒါကြောင့် American စီးပွားရေးကိုတောက်ကူပြုစီဖို့ရည်ရွယ်ပြီးတော့ Congress လွှတ်တော်နဲ့အစိုးရတို့က American နိုင်ငံသူနိုင်ငံသားတွေအတော်များများနဲ့လုပ်ငန်းတွေကိုပံ့ပိုးပေးဖို့အတွက်ငွေကြေးဒေါ်လာ1 trillion တန်ပေါင်း2,000သုံးဆဲဖို့ဆုံးဖြတ်ခဲ့ပါတယ်ဒီငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်က HNG စီးရင်အင်းနဲ့အခွန်ဝန်ဆောင်မှုလုပ်ငန်းကမနှင်းနှင်းလင်ကိုကျွန်တော်အအောင်ကဆက်သွယ်မေးမြန်းပြီးတော့တူတဆုံလင်အမေရိကန်တခွင်အစီအစဉ်အဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာမင်္ဂလာပါမနှင်းလင်ခင်ဗျာဆိုတော့ဒီသတင်းပတ်အတွင်းမှာ IRS ဒီ American Accompany ဌာနနေပြီးတော့ American နေစီကိုထောက်ပံ့ငွေကြေးစပြီးတော့ပေးရနေပါပြီဆိုတော့ American နေအနေနဲ့ဦးချင်းအနေနဲ့ပေါ့လေငွေဘယ်လောက်များများရမလဲဆိုတာကိုအရင်ဆုံးစပြီးတော့ပြပြပေးပါလား
ဟုတ်ကဲ့တဦးချင်းကတော့အိမ်တော်မရှိသူလူပြိုလူလွတ်ဆိုလို့ရှိရင်အသက်16နှစ်ထက်အိမ်တော်မရှိသူလူပြိုလူလွတ်ဆိုရင် 1,200 ရပါမယ်အာအိမ်တော်ရှိသူအမျိုးသမီးနဲ့မျိုးသားပေါ့နော်2ယောက်ရှိတဲ့2ယောက်ကျူတူတွဲပြီးတင်လာတယ်လို့ဆိုရင်တော့တယောက်1,200ဆိုတော့2,400ရပါမယ်ရှင်။ကလေးတယောက်ရှိရဆိုရင်တော့16နှစ်အောင်ကလေးတဦးချင်းစီတိုင်းကို900စီရပါမယ်ရှင်
။ဘလို့လူမျိုးတွေကဒီထောက်ပံ့ငွေကြေးရမလဲဆိုတာကိုရှင်းပြပြောအောင်
။ဟုတ်ကဲ့ရှင်။ခုနကပြောတဲ့လူမျိုးလူလို့ပေါ့နော်။ single ဆိုလို့ရှိရင်တော့သူကဝင်ငွေ AGI လို့ခေါ်တဲ့ adjusted gross income ပေါ့နော်။1040ကျမတို့ဟို tax return တွေတင်တဲ့စာရွက်ရဲ့ line number 8B မှာ ship ဒီမှာရှိတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့ single ဆိုရင် 9,500 မကျော်တဲ့သူတွေဆိုရင် 1,200 ရပါမယ်အာ married file joint ဆိုရင်တော့အဲ၂ယောက်တူတူတွဲပြီးတင်တဲ့လူတွေဆိုရင်တော့အာ3,000 AGI က3,000မကျော်တဲ့လူတွေရပါမယ်အဲ carry head of household လို့ခေါ်တဲ့ single မသားတွေအာ single parents တွေဆိုရင်တော့တယောက်တည်းနဲ့ကလေးတွေနဲ့ဆိုလို့ရှိရင်တော့3,200 ထိကိုရပါမယ်
ဆိုတော့ဦးချင်းဝင်ငွေများတဲ့သူတွေဆိုရင်လည်းပဲဒီအစိုးရထောက်ပံ့ငွေရမှာမဟုတ်ဘူးလို့သိရပါတယ်ဆိုတော့ဟိုဘလို့လူမျိုးတွေကမရမှာပါလဲ
ဟုတ်ကဲ့ရှင်သူကတော့ဝင်ငွေ limit က face out လောက်ထားတာတော့9,900ပါ single ဆိုရင်တော့ခုနလူပြလူလွတ်တရား9,900ကျော်သွားရင်မရတော့ပါဘူးအာ married file join ရဲ့လူတွေက2ယောက်တူတူတင်တဲ့လူတွေကတော့3,900ကျော်သွားတဲ့လူတွေကမရတော့ပါဘူးအဲ head of house ဆိုခေါ်တဲ့ဒီအိမ်တော်ဦးစီးသမားတွေကတော့ကလေးနဲ့ယောက်ျားမရှိဘူးမိန်းမမရှိဘူးလူတွေကတော့3,600,500ကျော်ဝိုင်းမရတော့ပါဘူးအဲခုနပြောတဲ့9000ကျွဲနဲ့အခု9,900ဈားထဲမှာရှိတဲ့လူတွေကတော့100ကျော်သွားတိုင်းမှာ5ချက်လျှော့ပါတယ်တဲ့ဆိုဥပမာအဖြစ်အခု9000ကျွဲရတဲ့လူက8000ကျွဲရမယ်ဆိုရင်9000ကျွဲနဲ့8000ကျွဲဈားထဲမှာ1000ကျော်သွားတဲ့အတွက်သူက900ကျော်သွားမှာပေါ့နော်အဲဒါဆို1200လို့900ဆိုတော့900တော့900ပဲရတော့မှာပေါ့
ဆိုတော့ဟိုတချို့ပင်စင်စားတွေပေါ့လေအခွန်ဆောင်စရာမလိုတဲ့လူတွေကြတော့အစိုးရရှိမှဒါသူတို့ရဲ့စီရင်အင်းရမရှိဘူးဆိုတော့သူတို့တွေကြတော့ဘယ်လိုပုံစံမျိုးနဲ့ရမှာပါလဲ
ဟုတ်ကဲ့အဲ့ဒါတော့ non filer လို့ခေါ်ရပေါ့နော်ပုံမှန်ဆိုလို့ရှိရင်တော့ကျမတို့တင်စရာမလိုတဲ့လူဝင်ငွေရတာလဲတယ်ဝင်ငွေအရာသတ်မှတ်ထားတဲ့တင်ဖို့လို့သတ်မှတ်ထားတဲ့ဟိုဘာထဲမှာအချက်လက်ထဲမှာ category ရဲ့မှာမပါတဲ့လူတွေဆိုလို့ရှိရင်တော့သူကဟိုတင်စရာမလိုဘူးဝင်ငွေရတင်စရာမလိုဘူးဒါမဲ့ဝင်ငွေတစ်ချက်ပြပြီးတော့ခုနလိုဝင်ငွေမရှိတဲ့ကျွန်တော်ဆက်တော်ရေးမေးတဲ့လူတွေမှာဝင်ငွေမရှိတဲ့လူအလုံးမလုံးတဲ့လူတက်ကြီးမိမာတွေရှိတယ်ဆိုလို့ရှိရင်သူကဝင်ငွေတစ်ချက်ပြပြီးတော့ NAND file အနေနဲ့ဒီ stimulus check ကိုရဖို့လို့တက်တက်ပဲတင်လို့ရပါတယ်အဲ့ဒီရဲ့ link နေရာလဲ IRS website မှာယူနိုင်ပါတယ်ကျွန်တော်တို့ page မှာလည်းတင်ပေးထားပါတယ်အဲ့အဲ့ဒီထဲမှာမှာကယ်၍ retire လုပ်ထားတဲ့ဒီနိုင်ငံမှာနေတဲ့ဒီနိုင်ငံမှာ access ရနေတဲ့လူတွေဒါမှမဟုတ် rewards မှာ retirement pension ရနေတဲ့လူတွေဆိုလို့ရှိရင်တော့သူတို့ကတင်စရာမလိုပါဘူးတဲ့ IRS ရဲ့ computer system မှာသူတို့အချက်လက်တွေရှိပြီးသားဖြစ်တဲ့အတွက်သူတို့ကဒီ1 dollar ပြပြီးလဲတင်ဖို့မလို automatic ရပါမယ်တဲ့
ဒီထောက်ပံ့ငွေတွေကိုအစိုးရကဘယ်လိုပုံစံမျိုးနဲ့ပေးလဲဆိုတော့လည်းရှင်းပြပေးအောင်ခင်ဗျအ
ော်ဟုတ်ကဲ့ရှင်အကျွန်တော်တို့ tax return တွေတင်တဲ့အခါမှာပတ်စံပေးရတဲ့လူပဲဖြစ်ဖြစ်ပတ်စံပြန်ရတဲ့လူပဲဖြစ်ဖြစ် tax return စတင်ကလေးကမှသူတို့ရဲ့ bank information တွေထည့်ကြပါတယ်bank ရဲ့အချက်လက်တွေ account number တွေ routing number တွေ bank information တွေထည့်တဲ့လူထည့်ပြီးသားလူဆိုတော့ဘာမှလုပ်ဖို့မလိုပါဘူးတဲ့သူတို့ကအဲ့ဒီ bank account တွေရဲ့ကို direct deposit လုပ်ပေးမှဖြစ်ပါတယ်အကယ်၍မထည့်ထားဘူးဒါမှမဟုတ်ရင်တချို့လူတွေကဒီ bank တွေကိုစက်မသုံးတော့ဘူးဒီတင်ပြီးသား bank အချက်လက်တွေကမမှန်ကန်တော့သုံးမပြုတော့ဘူးဆိုရင်တော့တဲ့သူတို့က check နဲ့စာလိုက်ကနေပို့ပေးမယ်လို့ပြောပါတယ်
ဟုတ်ကဲ့မနေ့နေ့လွန်ရအခွန်ဝန်ဆောင်မှုဟိုပေးနေတဲ့သူဆိုတဲ့အခါကျတော့ဟိုလူအများပေါ်လေမရှင်းလင်းတဲ့ဟာမျိုးအချက်မျိုးရှိမယ်ဆိုလို့ရှိရင်ရောရှင်းပြပေးပါလားခင်ဗျ။ဟ
ုတ်ကဲ့ရှင်ကျွန်မတို့မေးတဲ့အထက်မှာအများဆုံးကတော့နိုင်ငံသားမဟုတ်ဘူး green card ခံရတဲ့လူရောရမလား work permit နေတဲ့လူရောရမလားမေးပါတယ်။ဒီ stimulus check ကတော့ social number ရှိတဲ့လူတိုင်းကို test တင်ထားတဲ့လူတိုင်းကိုရမယ်လို့သတင်းထဲမှာကျွန်မဖတ်ရှုရပါတယ်။အများဆုံးသိချင်နေကြတဲ့ဘယ်တော့ရမှာလဲဆိုတဲ့ check ကတော့ check တင်နေရမယ်ဆိုရင်စာလိုက်ကနေပြရမယ်ဆိုရင်ပတ်စံ income အနည်းဆုံးလူကိုရင်ပေးမှဖြစ်တယ်လို့သတင်းမှာဖတ်ရပါတယ်အဲ့ဒါတော့1000အောက်ရှိတဲ့လူဆိုရင်လည်း April 24ရက်နေ့ဝင်ကျင်မှာရပါမယ်တဲ့1000အောက်ရှိတဲ့လူဆိုရင် May 1st ဝင်ကျင်မှာရပါမယ်တဲ့4000အောက်ရှိတဲ့လူဆိုရင်တော့ May 15ဝင်ကျင်မှာရပါမယ်တဲ့ Bank နဲ့ဒါလိုက်ထည့်မဲ့လူတွေဆိုရင်တော့ပြီးခဲ့တဲ့ဘက်ကနေပြီးတော့စပြီးပေးနေပြီဆိုတာသိရပါတယ်ရှင
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ဗမာပြည့်ဆွတ်ပြီးတော့ပြောကြမှာသေးလေခင်ဗျ
โอเคရှင်ဒီကြားထဲမှာကျွန်မဖြည့်ဆွတ်ပြီးပြောချင်တာလေးကတော့ test ကအခုရတဲ့ပတ်စံကအခု stimulus check ကရောနောက်နေ့ဝင်ငွေ test တင်တဲ့ခါမှာဝင်ငွေနေနဲ့ပြရမှာလားအခွန်ဆောင်ရမှာလားဆိုတဲ့မေးခွန်းကတော့အဲ့ဒီစားဆောင်ကြမလို့ပါဘူးတချို့လူတွေက IRS ကိုအကျွေးရှိတဲ့လူတွေရှိပါတယ်ပေးစရာရှိတဲ့လူတွေရှိပါတယ်အဲ့ဒီ test တွေကရောအခုရမဲ့ stimulus check တွေကနေဖြတ်မှာလားဆိုတာမေးတာလည်းရှိပါတယ်အဲ့ဒါလေးကလည်းမဖြတ်ပါဘူးဒီဝင်ငွေရတယ်ဝင်ငွေခွန်ပြရစရာမလိုပါဘူးအဲ့ချက်လေးလည်းဖြည့်ဆွတ်ချင်ပါတယ် test မတင်ရသေးတဲ့လူတွေဆိုတော့တင်ကြပါဝင်ငွေမရှိရင်လည်းတကြအနေနဲ့တင်ကြပါတင်ပြီးတော့လူတယောက်ယောက်ရဲ့ test return ပေါ်မှာတင်ပြီးသားဆိုရင်တော့နှစ်ခါပြန်တင်လို့မရပါဘူးတကယ်၍16နှစ်ထက်ကလေးတွေရှိတယ်ဆိုရင်တော့16နှစ်ထက်ကလေးတွေကိုအခု900ပေးတဲ့ထဲမှာထက်မတွက်ပါဘူးအဲ့တော့သူတို့မှာ income ရှိတယ်ဆိုရှိတဲ့ income နဲ့တင်ကြဖို့တိုက်တွန်းချင်ပါတယ်အဲ့ကလေးအရေးအတွက်လည်းကန့်သက်ထားမှရှိပါဘူးကလေးအရေးအတွက်တဦးချင်းစီ16နှစ်အောင်တဦးချင်းစီရှိရင်ရှိသလောက်တယောက်ကို900လုံးနဲ့ပေးမှဖြစ်ပါတယ်
ဟုတ်ကဲ့ပါအခုလိုဖြည့်ချပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ရှင်ကျမလည်းကျေးဇူးတင်ပါတယ်ရှင
19ကရောဂါဇိုးတန်းကိုခန်းနေရခြင်းမှာအစိုးရကအကောင်းကြီးတစ်ခုတွေ့လာရတာကြတော့သဘာဝဝင့်တင်တဲ့လူသားတွေကိုအမတန်းမှဒုက္ခပေးတတ်တဲ့ညဉ့်ဉန်းဓာတုအဆိုင်တွေအမှုံမွှားတွေကမ္ဘာကောင်းကင်မှာအတော်လေးကျင့်ဆင်သွားတာပဲဖြစ်ပါတယ်ဒီအကြောင်းသဘာဝဝင့်တင်ခြင်းနဲ့ဒေါ်အေးကြီးကိုမင်းနဲ့ပြန်ဆင်ပြပေးမှာပါကျမခင်ဗျာညဉ့်ဉန်းနေတဲ့ကမ္ဘာလေးတို့ဆန့်ဆင်သွားတာဘာကြောင့်ပါလဲ
ဘာဖြစ်လို့လဲအကြောင်းကလုံးလေးကြောင်းလို့ရှိတယ်။တစ်ချက်ကလူရကားသွားကားလာမရှိပါဘူး။ရှင်းသွားပြီ။နော်နောက်ပြီးဆက်မှုလုပ်ငန်းတွေလည်းနည်းသွားပြီ။အဲ့တော့ကားသွားလာမရှိဘူးဆိုရင်ဘာနည်းသွားပြီလဲဆိုတော့ရေရှားပြီးသွားနေတဲ့ယင်းတွေကထုတ်လုပ်လိုက်တဲ့ယင်းညံစီမှုတွေကနည်းသွားတယ်။အဲ့လိုဆိုတော့တစ်ချက် nitrogen oxide ကားတွေက exhaust တွေက nitrogen oxide ထုတ်နည်းသွားပြီ။ carbon monoxide ထုတ်တာနည်းသွားပြီ။အ ဲ့ဒါတွေမကဒီကားတွေညာရင်ဒီ nitrogen oxide တွေ sulfur dioxide တွေကောင်းရင်နဲ့မှာပဲသူကဟိုအမှုံမွားအဖြစ်ပြန်ကျလာနိုင်နေတယ်အဲဒါကြောင့်အမှုံမွားမှာလည်းအဲ့သူကပါလာနိုင်နေတယ်အဲ့ဒါနည်းသွားပြီနောက်တစ်ခုကဒုတိယညင်ညံမှုတစ်ခုရှိတယ်ဒါပါလဲဆိုတော့မြေပြင်မှာလုပ်တယ်လို့လုပ်တဲ့အိုဇွန်နော်အဲ့အိုဇွန်ကလည်း nitrogen oxide နဲ့ဆက်ပြီးတော့ဒီ use လုပ်ခေါ်တဲ့အပြန်နံတဲ့ organic ဓာတ်ပေါင်းတွေသူတို့အမှုကနေရောင်းရှင်ပေါင်းပြီးတော့အိုဇွန်ဆက်ရှင်အိုဇွန်ကလူကိုလည်းအနေဖြစ်တယ်အဲ့လူလုပ်တဲ့အိုဇွန်တော့အဲ့ဒါကြီးကနည်းသွားတယ်နည်းသွားတဲ့အခါကျတော့ဒေဓုအဟိတေကကောင်းလာမယ်နောက်ပြီးတော့အမှုကနည်းသွားတဲ့ကြောင့်မဟုတ်လည်းဘာဖြစ်လဲလဲမြင်နိုင်ကြရလေပူပြီးများလာမယ်နော်အမှုမွားများခြင်းကမြင်ဝဲဝေဝါးစီတယ်ပေါ့နော်အဲ့ဒါကြောင့်လည်းကြီးသွားတာဖြစ်တယ်နောက်တစ်ချက်ကဆက်ယုံအလိုယုံနေဆက်ယုံနေရကြလဲအခိုးဝေးတွေကနေသွားမယ်အဲ့ဒါတွေရတယ်ပြီးသွားတဲ့အကြောင်းတွေဖြစ်ပါတယ
်လေးလူညဉ့်ဉန်းမှုအခြေအနေတိတ်ကိုဆိုးရတဲ့တရုတ်နိုင်ငံဟာဒီယောဂါစတင်ပြန့်ပွားခဲ့တဲ့နောက်အသွာအလာတွေပိတ်ဆက်ယုံတွေမိခိုးတိတ်သွားချိန်မှာတော့သူ့ကောင်းကင်မြင်ဟာမကြုံစဘူးတန့်စင်နေတာကို NASA American Agatha Susan ရဲ့သိပ္ပံကထုတ်ပြန်တဲ့ကောင်းကင်ဓာတ်ပုံတွေမှာတွေ့လာပါတယ်အလားတူတွေ့ရှိချက်တွေကို Britain နဲ့ American နိုင်ငံမှာလည်းတွေ့ရတယ်လို့ဒေါ်အေးကြီးကပြောပါတယ်
။ခုသူတို့မချင်းမတ်ဆွဲနဲ့တွေ့တာပေါ့နော်။အင်္ဂလန်ဆိုရင်အင်္ဂလန်ရဲ့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပေါ့နော်။ဖွဲ့လို့သူတို့နှိုင်းရှိလိုက်တယ်။မနစ်တော့ဖြစ်တာနဲ့ပူတီနဲ့ပြင်းနေမှာပဲနေပါဆိုရင်အမျိုးချလိုက်တယ်။အိန္ဒိယစပီးဧပြီ5ရက်နေ့ထင်တယ်။အဲ့လိုမျိုးအထာနဲ့မနစ်တော့အဲ့လောက်အချိန်ပိုင်းသေးမှာပေါ့နော်။ဘလိုလဲလို့ကြည့်တဲ့အခါမှာသူတို့ကတိတိတပါညော့နေသွားတာသူတို့တွားရည်လာရည်တွေနေသွားလို့ဖြစ်တာပဲဆိုတာပတ်သက်တယ်လို့သူတို့ခောက်ချစ်ချာသူတို့အင်္ဂလန်တတိယလုံးမှာသူတို့တိုင်းနေစခန်း10ခုလောက်ရှိတယ်အေးရဟာရီကိုဖြန့်ပြန့်ခြင်းမို့သူညပြီးတော့သူက nitrogen dioxide ကဘလောက်နေပေါ့နော်ဘလောက်နေသွားတယ်သူတို့ကြည့်နေတဲ့အခါမှာအဲ့လိုသူတို့အထီထွက်လာပါတယ်ဒါကအင်္ဂလန်မှာအမေရိကန်ကိုပြောမယ်ဆိုရင်လည်းကိုလိုရာဒိုပြည်နယ်မှာဒင်ဗာဆိုတဲ့မြို့ရှိတယ်။သူကကိုလိုရာဒိုပြည်နယ်ဆိုတဲ့တောင်မြင်မာတဲ့နေရာဖြစ်တယ်။အဲ့ဒီမှာလည်းသွားရည်လာရည်တွေညော့သွားတယ်။နောက်ဆက်မှုလုပ်ငန်းတွေ short ချလိုက်တဲ့အကြောင်းမလို့သူတို့မှာနေထူးညင်မှုညော့သွားတယ်ဆိုတာကိုကျန်းမာရေးနဲ့တမအောင်ရင်းဆိုင်များဟိုကိုင်းတဲ့ဌာနကနေတွေ့တယ်။သူတို့ကဒါအဓိကတိုင်းတာတော့မဟုတ်ဘူး။သို့တော်လည်းတော်တော်ညော့သွားပါလား။ဒါဆိုရင်ဘာကြောင့်လဲဆိုတော့သူတို့အဲ့လိုကောက်ချက်ချတာပေါ့နော်။ဒါပေမဲ့တအားကြီးတို့ဒါပဲလို့ဒီခံအပြောနိုင်တယ်ဒီဒါကောက်တယ်ပါနင်းနေတယ်ကြောင့်။နောက်တစ်ခါတော့ LA လို့ခေါ်တဲ့ Los Angeles မြို့ပေါ့နော်။ဒါကတော့ American ရဲ့အနာဂတ်ကမ်းကြီးမှာရှိတယ်။အဲ့မြို့ကြီးကအမှုတမလူကြီးထူထပ်တဲ့နယူးယောက်ပြည်လူကြီးထူထပ်ဆုံးမယ်။သူကလည်း American ပြည်တော်ဆုမှာဆိုရင်ဒီတို့ညီငယ်မှုနဲ့ပတ်သက်လို့ဆိုရင်သူကတော်တော်ကြီးကိုအခက်အခဲတွေရှိသူတော်တော်ကြီးကိုအဆိုးပါနေလေတို့အချင်းနဲ့ဘာလို့လဲဆိုတော့သူတို့ကားအများများကယ်လီဖိုးနီးယားမှာလည်းတောင်ဝန်းကြီးရလည်းများတယ်ဘာလို့ဆိုတော့သူတို့လေတို့ကလည်းဒီရက်တောင်ဆိုရင်ညက်နေတာပေါ့နော်အဲလိုမျိုးလည်းဖြစ်တော့အခုလည်းကြာပေါ့ကိုဗစ်ကာလမှာတော့သွားလာရရမရှိတော့တဲ့အခါကျတော့အခုကြာဆိုပေါ့ဒီဟောင်းကပိုးစံကခုနှစ်ပြည့်တန်တန်ရှိခဲ့တဲ့မျိုးကြီးကအသက်ရှင်းဆုံးမျိုးကြီးဖြစ်တယ်တော်တော်ကြီးတန်ရှင်းပြီးကြီးနေကောင်းနေလည်းကြီးနေတယ်အဲလီမှာဆိုရင်ဒီမှာရောက်ခဲ့တော့ဆိုရင်ကိုယ်ကတည်းကလည်းဒီကောင်းကင်မှာဆိုရင်ညီညူညူကြီးရဖြစ်တယ်ပါလဲဆိုပြီး nitrogen oxide တွေပေါ့နော်သူတို့ smoke လို့ခေါ်တာပေါ့နော်ညီမုံကြီးတို့စိုင်းအဲ့မျိုးကြီးဖြစ်တဲ့ဟာကြီးကအခုအဲ့အဲ့တို့မရှိရင်တော့ကြီးနေနေအဲ့တော့ဒီ element ရှိတဲ့ကတူကအဲ့ဒီတပောင်းနေစိုင်းနေတယ်ကြီးလည်းပြောတယ်ဟာဒီလိုဖြစ်တာဟာတော်တော်လေးကိုထူးခြားတယ်ပေါ့နော်အဓိကဒီလူသွားလူတာနဲ့ပတ်သက်ပြီးတော့အဲ့တော့ကိုဗစ်ကြောင့်လူတွေညီသွားခြင်းဟာတနည်းအားဖြင့်လည်းတပောင်းပောင်းနေစီပေါ့
ဒီယောဂါတန်ဆွဆွဝဝခံခဲ့ရတဲ့အီတလီမှာလဲမတ်လပထမဘတ်ထဲရိုက်ကူးတဲ့ Copernicus Sentinel 5B satellite ဓာတ်ပုံတွေမှာဆိုညဉ့်ဉန်းဓာတုအစိတ်အထူးသဖြင့်ကားတွေဓာတ်ပေးဆယ်ုံတွေစက်မှုလုပ်ငန်းတွေကထွက်တဲ့ nitrogen oxide လေးလူတဲ့ပါဝင်မှုကတိတိတသာနည်းနေတာကိုတွေ့ခဲ့ရပါတယ်။ဒါဟာသဘာဝဝန်းကျင်အတွက်တိတ်ကိုအရေးပါတဲ့တိထားတဲ့အချက်လို့ဒေါ်အေးကြီးကပြောပါတယ်။
ကျွန်တော်တို့ကြုံတွေ့နေတဲ့လေညဉ့်မှုတွေကတော်တော်များများဟာလူလုံးလို့ပြောလို့ရတာပေါ့ဒါကအခုဒီအားလုံးလူတွေညင်သွားတဲ့ကာလမှာကသဘောပေါက်ညင်ကပြောလိုက်တယ်ပေါ့တော့ပူပြီးတိတာစီတာပေါ့အတန်နိုင်တော့အတန်ရှင်းဆုံးနေလို့ရှူနိုင်မှမယ်လူတွေရဲ့ကျန်းမာရေးကကောင်းမယ်နော်အခုဆိုရင်ကိုဗစ်ဖြစ်တဲ့ဟာမှာဆိုရင်ငကိုနေလို့ညဉ့်များမှာရှိနေနေရလူတွေကပို့ပြီးတော့ခံရတယ်ဆိုရင်သူတင်တာကထွက်လာတယ်ခုရှိတယ်အဲ့တော့ပြန်စဉ်းစားရမှာလူလူအရေးတွေကိုကောင်းအောင်เนาะကဘာကြီးကိုလည်း ုတ်တိခါကြီးရဲ့ခံနိုင်အောင်ပေါ့နော်။ကောင်းလားအောင်လုံးကြမှာလားတွေးစီရဖြစ်တယ
်။ဒီကယောဂဟာကမ္ဘာစီးပွားရေးကိုထိခိုက်စေတဲ့လက်တွေ့မြင်ရပေမဲ့ကျန်းမာရေးဆိုင်ရာမှာတော့တရုတ်နိုင်ငံမှာဝန်ကျင်ညဉ့်ညမ်းမှုကြောင့်တည်ဆုံးရသူကဒီယောဂါကြောင့်တည်ဆုံးရသူတွေများနေနိုင်တယ်လို့စတန်ဖို့တက္ကသိုလ်သဘောဝဝန်ကျင်ဆိုင်ရာစီးပွားရေးပညာရှင်မာရှယ်ဘော့ခ်ကတွတ်ထားကြောင်း Science Lab မှာဖော်ပြထားပါတယ်။မတ်လလယ်လောက်ကသူ့ရဲ့ဆန်းစစ်ချက်အရအတော်လာပိတ်ပင်လိုက်တဲ့နှစ်လအတွင်းတရုတ်နိုင်ငံမှာညဉ့်ညမ်းဓာတ်ရုပ်ပစ္စည်းလေးတဲ့ပတ်ဝန်းကျင်ရော့ကျသွားတာမို့အသက်9နှစ်ရောက်ကလေးငယ်ပေါင်း4000နဲ့အသက်80အထက်လူကြီး9300နဲ့အသက်ကြီးပြန်နိုင်တယ်လို့တထားကြောင်းပြန်ပြရင်ဒီသတင်းပတ်သက်သိကြတဲ့မိသားစုများကလည်းဒီမှာပဲပြန်လာလို့ပြောတယ်။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
ရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြချင်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့မှာဒီယောဂါကြောင့်သေဆုံးရသူဦးရေဟာငကိုထုတ်ပြန်ထားတဲ့စီးရင်ထက်50ရာခိုင်နှုန်းကျော်တိုးလာတာမို့အခုဆိုတည်ဆုံးသူအရေအတွက်ကစုစုပေါင်း 4,000 နီးပါးဖြစ်တော့ပါပြီ။တောက်ကြံနေမှာလဲဝူဟာမှာနောက်ထပ်5ဦးတည်ဆုံးခဲ့ရတာပါ။တောက်ကြံနေမှာကဘာတလွားဒီယောဂအကုဆက်ခံရသူက 1.2 တန်းနီးပါးရှိနေပြီးတည်ဆုံးသူက 34,800 လောက်ရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အမေရိကန်မှာတော့ဒီယောဂအကုဆက်ခံရသူက 68,200 ကျော်ရှိနေတာကြောင့်ကဘာတလွားယောဂဖြစ်ပွားသူစုစုပေါင်းရဲ့3ဘုံ2ဘုံလောက်ရှိနေတာဖြစ်ပြီးတိဆောင်ရသူက33,800ကျော်ရှိနေပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးအတွက်အမေရိကန်ကပေးနေတဲ့အထောက်ပံ့တွေကိုရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာဥရောပနဲ့တခြားနိုင်ငံတွေကအကူအညီတွေအများကြီးရခဲ့တယ်လို့ WHO ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလုရှ်ကကြေညာပေးနေမှာပြောပါတယ်။ဒီယောဂါတန်းအဆိုးအဝါဆုံးခံခဲ့ရတဲ့ Spain, Italy, ပါဝင်ဥရောပနိုင်ငံတချို့မှာအကူဆက်ခံရသူဥယျာဉ်ကျဆင်းတဲ့လက္ခဏာတွေတွေ့နေရပေမဲ့ဒေတာရင်းယောဂဖြစ်ပွားသူဥယျာဉ်တိုးလာနိုင်သေးကြောင်းနဲ့လွန်ခဲ့တဲ့10ရက်အတွင်းဥရောပမှာဒီယောဂအကုဆက်ခံရသူကတသန်းလောက်ထိဖြစ်လာတယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတောက်ကြံနေတဲ့အထက်မှာပဲဒီယောဂပိုးအကုဆက်ခံရသူနောက်ထပ်400ကျော်ရှိလာတဲ့အတွက်ယောဂအကုဆက်ခံရသူပေါင်း5900ကျော်ရှိသွားပါပြီ။ဒါဟာအရှေ့တောင်အာရှဒေသမှာယောဂအကုဆက်ခံမှုအများဆုံးဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံထက်အရေအတွက်ကျော်လွန်သွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေရိုချာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သား32ဦးသေဆုံးရကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ဂိုဘယ်ကပြောပါတယ်အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြောင်းနဲ့ဒီသေဆုံးမှုတွေဟာပြစ်မှတ်ထားအတိုက်ခိုက်ခံရလို့လားတိုက်ပွဲကြောင့်ပိတ်မိလို့သေဆုံးတာလားဆိုတာတဲတဲကွဲကွဲမသိရကြောင်းလည်းပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေရဆိုင်ထားဖို့အမေရိကန်နဲ့ဗြိတိန်နိုင်ငံတွေအပါအဝင်နိုင်ငံအများအပြားကတောင်းဆိုထားပေမဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေစေပါစနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးတက်ပါ
This program has come to you from the Voice of America, Washington.